ကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့တာယင်ဒီနေ့တန်းချောင်းမြို့နယ်အောင်ချမ်းသာရက်ွယ်သီရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပတဲ့ဒုတိယအကြိမ်မြောက်ကလေးအထူးတရားဝဲဓမ္မဒါနအမတ္တဒါနဓမ္မသဘင်မှာကုညီပါကွယ်ကလေးရဲ့လို့အမိပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှပေးလူမှဖြစ်ပါတယ်။တရသူမီတို့ဖုံဖုံပထမဆုံးဟောတဲ့တရားကောင်းစင်ကပါတယ်လေ။လိမ္မာလိုက်တာကလေးရဲ့တဲ့ဒုတိယကောင်းစင်ကသိတ်လှတာပဲကလေးရဲ့ဒီနေ့ဟောမယ့်တရားကောင်းစင်ကကုညီပါကွယ်ကလေးရဲ့ကလေးတရားပဲဆိုတော့ကလေးရဲ့တရားတော့အများအမ်းပါအောင်ပါပေါ့နော်အဲ့တော့သိတ်လှတာပဲကလေးရဲ့မှာတော့ကဥစဉ်လှရုပ်ချောတာဘာလို့တဲ့တော့တမျက်စီလဲတဲ့ကုသိုလ်ကောင်းမှုကြောင့်မောင်မောင်လှလှတာဘာလို့တဲ့တော့အမိုက်ကျုံလို့တားတို့သမီးတို့လှတာကြတော့ဘာလို့တော့တမျက်စီလဲလဲတဲ့အမိုက်လဲကျုံတယ်အဲ့ဒါဆိုတော့နှစ်ထပ်ကွန်းလှမသွားဘူးလားလာသွားတယ်နောက်ရှေ့ဆက်ပြီးတော့ဒီတဲ့ပိုလှဖို့အတွက်တမျက်စီလဲလဲအမှိုက်လဲကျုံဒါပေမဲ့တမျက်စီလဲအမှိုက်ကျုံနှစ်ခုတည်းပဲမဟုတ်ဘူးအိမ်မှာဖုံတုတ်တာတွေဘာတွေရောမရှိဘူးလားကြက်မွေးလေးနဲ့ဇပွဲလေးတွေဗီဒီယိုလေးတွေလိုက်ပြီးတော့တုတ်တာသက်ရှင်းမှန်တယ်မှလည်းအကုန်လုပ်ရမယ်နော်တမျက်စီလဲတာဆိုပြီးတော့တမျက်စီကြီးပဲမလှည့်ရမှာမဟုတ်ဘူးတမျက်စီမလှည့်ရတဲ့အိမ်ကြတော့ဘယ်နဲ့လုပ်မလို့နော်ကြက်တချို့အိမ်မှာကော်စော့တွေခင်းကြတော့ဖုံဆုပ်ဆက်နဲ့ဆုပ်တာတွေမရှိဘူးလားမရှိပါဘူးဗျအဲ့ဒါဖုံဆုပ်ဆက်နဲ့လိုက်ပြီးတော့ဖုံတွေဆုပ်ပေးမယ်ဆိုရင်လည်းရုံးမလှနိုင်ဘူးလားလာနိုင်တယ်တန်ရှင်းရင်တခုတည်းမဟုတ်ဘူးအမေအဖေရဲ့လုပ်ဆရာရှိတဲ့အလုပ်တွေဘာမဆိုကူညီပြီးတော့လုပ်ပေးရမယ်ကိုလုံနိုင်တဲ့အလုပ်ကိုကူညီပြီးတော့လုပ်ပေးရမှာပေါ့တားတို့သမီးတို့ရဲ့ဖေဖေတို့မေမေတို့ဆိုတော့အလုပ်လုပ်ရတာတွေမပင်ပန်းဘူးလားပင်ပန်းနေအဖေဆိုလို့ဖေဖေဆိုလို့ရှိရင်လည်းအပြင်ထွက်ပြီးတော့စီဝါရှာရတယ်တွားလိုက်လောလိုက်ပြေးလိုက်လွှားလိုက်နဲ့မမောဘူးလားမော်ရဲအိမ်မှာမိမိရလည်းပဲမိဖို့တယ်မှာတားတို့သမီးတို့စားဖို့ချက်ရပြုတ်ရရှော်ရဖို့ရနဲ့ဆိုတော့မပင်ပန်းဘူးလားပင်မနဲ့အော်ငါဖေဖေငါမိမိငါတို့တို့နဲ့တိတ်ပြီးတော့ပင်မနေပြီငါတို့တက်နိုင်တဲ့လောက်ကူညီမယ်ဆိုပြီးတော့ဝင်ပြီးတော့မကူညီသင့်ဘူးလားကူညီတယ်ပါဗျာကူညီသင့်တယ်တန်ရှင်းလုပ်ငန်းမှမဟုတ်ဘူးကိုနိုင်တဲ့ဟာဥမာမိဖို့ကြောင့်မိမိကထမင်းချက်နေတယ်ဆိုပါတော့ကြက်တော်လေးပါလေးနှွာမပေးသင့်ဘူးလားစပလုံးလေးပါလေးရောရွေးမပေးသင့်ဘူးလားစပလုံးကရွေးဘူးလားစပလုံးရွေးဘူးတဲ့လူလည်းညှိုးထောင်ပါအောင်တော်တော်များများလည်းရွေးဘူးတယ်နော်လက်ညှိုးလေးတွေပြန်ချလိုက်တော့ပြောင်းအောင်ရွေးရလားအဲ့ဒါဇပလုံးလေးတွေလည်းပြောင်းရွေးပေးရတယ်ကြက်တုံးလေးတွေနှွားပေးရတယ်ငေယူသီးထောင်းပေးပါအောင်ဆိုလေထောင်းပေးရတယ်မိဘကခက်ဒါလေးကူညီပါအောင်သားရဲဆိုလို့ရှိရင်ကူညီပါကွယ်ကလေးရဲတဲ့ကူညီပေးရမှာနော်မိဘကလည်းကူညီပေးရမယ်ဖိုးဖိုးတို့ဖွားဖွားတို့လည်းကူညီပေးရမယ်တောင်းရင်လာရင်လည်းလမ်းမှာအဖိုးတွေဖွားတွေတောင်းဝေးလေးထောက်ပြီးတော့တထောက်ထောက်နဲ့သွားနေတာမတွေ့ဘူးလားတွေ့ဘူးတဲ့ခါကျတော့လေကိုကကူညီပေးရမှာပေါ့တွားရင်လာရင်လည်းတချို့ဈေးချင်းောင်းကြီးလေးလေးပြင်းပြင်းဆွဲထားတာကြီးလည်းမတွေ့ဘူးလားတွေ့ဘူးတယ်အဲ့ဒါလေးတွေတွေ့ရင်လည်းကူညီရမှာပဲကိုနဲ့အဖိုးအဖွားတော်တော်မတော်တော်ဆွေမျိုးတော်တော်မတော်တော်ကိုရှိမှဒုက္ခရောက်နေတဲ့လူတွေ့ရင်ကူညီပေးရမယ်ကိုရှိမှအကူအညီလိုနေတဲ့လူတွေ့ရင်ကူညီပေးရမယ်ကိုရှိမှလူတစ်ယောက်ကလေးတစ်ယောက်ပဲဆိုပါတော့တားတို့သမီးတို့အရွယ်တူကလေးတစ်ယောက်ခပြောကုန်တက်နေပြီးတော့ချော်လဲသွားရင်ဘယ်လိုလုပ်မလို့ဝိုင်းဟာမှလားထူပေးမှလားဟာပြီးမှထူပေးမှာပေါ့နော်ပထမတော့ဟားလိုက်ဦးမှာမလားငါပြောကုန်တာမမြင်ဘူးဆိုပြီးတော့နော်အဲ့ဒါငါပြောကုန်တက်နေပြီလို့လဲသွားလို့ရှင်လဲမလောင်ရအောင်ကိုငါပြောကုန်တက်နေပြီလို့လဲသွားလို့ကိုလောင်ရင်ကြိုက်လားကြိုက်ပါဘူးမကြိုက်ဘူးအဲ့ဒါဆိုသူများကချော်လဲလို့ရှင်လဲမလောင်နဲ့ပေါ့ရီချင်းပါဇက်လေးပိတ်ပြီးရီပါဇက်ကိုလက်လေးနဲ့ပိတ်ပြီးတော့ရီပေါ့နော်တွားပြီးတော့မလောင်ရဘူးဘာလုပ်ပေးရမလဲလဲနေတွေ့ရင်လဲနေသူထူပေးပါသူငယ်တန်းမှသင်ရတယ်မလားဆိုကြည့်ပါဦးလဲနေသူအားငယ်သူအားပေးပါရေတဲကလူဆဲယူပါဟုတ်တယ်မလားအဲ့တော့ကိုရှိမှဘယ်လိုတော့ကဒီမှာသူငယ်ရန်ကလေးတွေပါတယ်မလားစားရင်မရတော့ဘူးထင်တယ်နော်အဲ့တော့ကုညီရရှိရင်ကုညီပေးရမယ်တားတို့သမီးတို့ဒီနေ့ရောပုံမြင်နားထောင်ကြင်သေးလားဒီနေ့တော့တရေပုံမြင်မပြောတော့ဘူးတရေကြောင့်ကြိုက်တော့နောက်တစ်ကောက်ကြမှာပြောတော့မယ်နော်ဒီနေ့တော့နတ်သားတွေအကြောင်းပဲပြောတော့မယ်အဲ့တော့ခုဒီနေ့ပထမဆုံးပြောမယ့်ပုံမြင်တော့ဖိုးတရားပုံမြင်နဲ့ဖိုးတရားနော်ဖိုးတရား တကြားလုံးနေတအားစားလို့မလို့ဘာလို့ခေါ်တော့အခုဒီမှာဒီထဲမှာတကြားလုံးအရန်စားလို့သွားကျိုးနေတဲ့ကလေးတွေမရှိဘူးလားအဲ့ဒါဆိုဖိုးတကြားလို့နာမည်ရတော့မှာပေါ့နော်အဲ့ဒါတခါတုန်းကရွာတရွာမှာဖိုးတကြားဆိုတဲ့တကားလေးတယောက်ရှိတယ်တကားလေးနာမည်ကဘာတူတဲ့တုန်းဖိုးတကြားတနေ့ကျတော့သူတို့ရွာမှာရွာသူရွာသားတွေစုဝေးတဲ့နေရာလေးတစ်ခုရှိတယ်ငါကတော့မြေကြီးပေါ်မှာပဲဒီလိုစုဝေးကြတာပေါ့သူ့ဝေးကြတော့အဲ့ဒီဖိုးတကြားကသူ့မတက်ရရမဲ့နေရာမှာတိဘက်ကလေးတွေရှိတာကို6ရောက်ကလေးနဲ့ဖယ်လိုက်တယ်6ရောက်ကလေးဟိုဘက်ရမ်းလိုက်ပြီးတော့သူ့ရက်တဲ့နေရာလေးကိုတန့်ရှင်းသွားအောင်ထုတ်လိုက်တာပေါ့အဲ့ဒီခါကျတော့ဘေးရလူတယောက်ကဖိုးတကြားလက်မောင်းဆွဲပြီးတော့တွန်းထုတ်လိုက်တယ်သူကမင်းနေရာငါနေမယ်ဆိုပြီးတော့အဲ့ဒီပြောင်းသွားတဲ့နေရာမှာဖိုးတကြား6ရောက်လေးနဲ့ရက်ထားလို့ပြောင်းနေတဲ့နေရာမှာနောက်လူတယောက်ကနေလိုက်တယ်အဲ့ဒါနဲ့ဖိုးတကြားနေရာအစ်စ်ရောက်တော့သူ့ရောက်တဲ့နေရာမှာလည်းတိဘက်ကလေးတွေအမှိုက်ကလေးတွေ6ရောက်လေးနဲ့ဟိုဘက်ဒီဘက်ခတ်ပြီးတော့ရှင်းလိုက်တယ်ရှင်းလိုက်တော့နောက်တစ်ယောက်ကလာပြီးတော့သူ့လက်မောင်းဆွဲပြီးတော့တွန်းလိုက်ပြန်ရောသူရှင်းထားတဲ့နေရာမှာလာနေတယ်နောက်တနေရာရောက်တော့လည်းထပ်ရှင်းတယ်သူရှင်းလိုက်တဲ့နေရာမှာနောက်လူတယောက်ကလည်းလာနေပြန်တယ်နေရာလာလာလူတာပေါ့အဲ့တော့ဖိုးတကြားကလည်းစိတ်ကောင်းရှိတဲ့ကလေးလေးဆိုတော့စိတ်ကောင်းရှိတဲ့လူငယ်လေးဆိုတော့စိတ်မဆူဘူးအော်သူတို့တွေတန်တန်ရှင်းရှင်းနေရတာသိကြိုက်တာပဲတန်တန်ရှင်းရှင်းနေတာကိုမကြိုက်တဲ့လူလေတယောက်မှမရှိဘူးဆိုပြီးတော့နောက်တနေ့ကျတော့ပေါက်တူးလေးတစ်လက်ယူလာပြီးတော့ရွာသူရွာသားတွေစုဝေးတဲ့နေရာမှာအမိုက်တွေရှင်းလိုက်တယ်တိဘက်ကြွေးတွေလိုက်ရှင်းတယ်မြက်ကလေးတွေလည်းပေါက်လိုက်တယ်မြေလေးကရှင်းသွားတာပေါ့အဲ့ဒါရွာသူရွာသားတွေစုဝေးတဲ့အချိန်ကျတော့ဖိုးတကြားရှင်းထားတဲ့နေရာမှာပဲလူတွေကနေကြတယ်အမှိုက်တွေရှုပ်တဲ့နေရာမနေချင်ဘူးတအားသူမျိုးတွေလည်းအမှိုက်ရှုပ်တဲ့နေရာနဲ့အမှိုက်ရှင်းတဲ့နေရာဘယ်နေရာနေချင်တော့အမှိုက်ရှင်းတဲ့နေရာနေချင်တယ်အမှိုက်ရှင်းတဲ့နေရာနေချင်တယ်ဆိုရင်အမှိုက်ရှင်းအောင်လုပ်ပေးရမှာပေါ့အဲ့ဒါနဲ့ဖိုးတကြားရှင်းပေးတဲ့နေရာမှာလူတွေကနေကြတော့ဖိုးတကြားကတိတ်သဘောကျတယ်အော်ဒီလိုသူများစိတ်ကြည်ကြည်လင်လင်လေးနဲ့နေရမယ့်နေရာလုတ်ပေးတာဟာကုသိုလ်ပဲဒီကုသိုလ်ကကောင်းကျိုးချမ်းသာတွေကိုပေးနိုင်တယ်။နေပြန်ဆက်ပြီးတော့ငါကုသိုလ်လူတွေစိတ်ချမ်းသာအောင်လမ်းရှင်းတဲ့အလုပ်လုပ်မယ်ဆိုပြီးတော့နောက်တနေ့ကျတော့ပေါက်တူးတလဲနဲ့လမ်းကိုပြောင်းအောင်ရှင်းတယ်။လမ်းလေးမှာမညီမညွတ်ဖြစ်နေတာလေးတွေကိုဖဲ့ညီအောင်မညီတဲ့ကြံလေးတွေမှာဖို့ညီလေးလမ်းလေးညီမသွားဘူးလား။ညီတော့တယ်လမ်းပေါ်မှာရှိတဲ့ဆူးပင်လေးတွေတစ်ခက်ကလေးတွေကိုလည်းဖယ်ရှားပေးတယ်တဲ့။ဒါတို့သမီးတို့လမ်းသွားရင်လည်းလမ်းမှာဆူးခက်တွေတက်ကိုင်းလေးပါလေကြနေတာမတွေ့ဘူးလားတွေ့ဘူးတဲ့ခါကြော်သွားလားဖယ်ပေးလိုက်လားကြော်သွားတာများမယ်နော်အမှန်ကတော့ဖယ်ပေးလိုက်ရမှာဖယ်ပေးလိုက်ရင်ဘာအကျိုးရှိလဲဆိုတော့တားတို့သူမျိုးငါးအယိုးမစူဘူးလားစူဘူးတယ်နော်ငါးရီစားတဲ့ခါကျတော့အယိုးစူးသွားတယ်အဲ့လိုငါးအယိုးစူးလို့ရှိရင်တခါတည်းကျတော့ငပြော်သည်မျိုးချတာလည်းမရှိဘူးလားတခါတည်းကျတော့တချို့လည်းရေတောက်တာရှိတယ်တချို့လည်းထမင်းစုပ်ကလေးမျိုးချတာရှိတယ်အဲ့လိုဘလို့လုံးလုံးမပြောက်ဘူးဆိုလို့ရှိရင်တအားသူမျိုးတို့လမ်းသွားရင်းနဲ့တက်ကိုင်းလေးဖယ်ဘူးတာလေးကိုပြန်တတိယလိုက်ဘယ်တော့ကဘယ်နေရာမှာသွားတော့ကျွန်တော်ဒီလမ်းမှာရှုပ်နေတဲ့တက်ကိုင်းလေးဆူကိုင်းလေးကိုဖယ်ရှားခဲ့ပြပါတယ်အဲ့ဒီကုသိုလ်လေးကြောင့်ငါးအယူလေးကြာသွားပါစေဆိုရင်ဂလူဆိုတာရဲ့ယူလေးပဲပြောက်သွားမှကိုမသိတော့ပျောက်သွားတာဘာငပြောသီးမှလည်းစားစရာမလိုတော့ဘာရည်မှလည်းတောက်စရာမလိုတော့တစ္ဆာဆိုရင်တော့ပူဆွမ်းတော့ပေါ့တစ္ဆာမဆိုဘဲနဲ့ကိုတက်ကိုင်းလေးတွေဖယ်ရှားခဲ့တာလေးကိုပြန်တတိယလိုက်တယ်ဆိုရင်ကိုပဲအယူကအလိုလိုကြာသွားမှာနော်အဲ့တော့ငါးအယူစုတာပျောက်ချင်လို့ရှိရင်ဘာလုပ်ရမလဲလမ်းပေါ်မှာရှုပ်နေတဲ့တိတ်ကိုင်းလေးတွေဆူးလေးတွေဂဲလုံးလေးတွေကိုဘေးကိုဖယ်ပေးရမယ်လမ်းသွားတဲ့ပုံကိုယ်တွေစိတ်ချမ်းသာကြပါစေခလုတ်မတိုက်ကြပါစေနဲ့ဆူးမညှိကြပါစေနဲ့ဆိုပြီးတော့မေတ္တာစိတ်လေးမွေးပြီးတော့အဲ့ဒီအမှတ်တရတွေကိုဖယ်ရှားပြရမယ်ဖိုးတကြားကအဲ့ဒီလိုဖြစ်ဖယ်ရှားပေးတာပေါ့အဲ့တော့လမ်းလေးကပြောင်းရှင်းသွားတယ်အမှတ်တရတွေကင်းသွားတယ်အဲ့တော့လူတွေကသဘောကျတာနဲ့ဖိုးတယောက်ကလည်းကိုလူကြက်ကတည်းကလာမင်းရပါခင်ဗျာဘာတွေလုပ်နေတာတုံးကြာဟာကျွန်တော်နှက်ပြီးသွားကိုလမ်းဖောက်နေတာတဲ့ဘာလုပ်နေရလဲတုံးနှက်ပြီးသွားကိုလမ်းဖောက်နေတာဒီလူပြီးမှာပဲလူတွေသွားကိုလမ်းဖောက်နေတာမဟုတ်ဘူးလူတွေသွားကိုလမ်းဖောက်လိုက်ရုံနဲ့ကို့အတွက်လည်းနှက်ပြီးသွားမဲ့လမ်းဖောက်ပြီးသားဖြစ်သွားတယ်ဟာဒီလိုတန့်ရှင်းရေးလောက်တာလမ်းဖောက်တာနှက်ပြီးရောက်စေနိုင်သလားဟာရောက်စေနိုင်တာပေါ့ဗျာဟာဒါဆိုကျွန်တော်လည်းဝင်ပါမယ်ဗျာကျွန်တော်လည်းခင်ဗျားရဲ့ဘော်ဒါလုပ်မယ်ဆိုပြီးတော့ကျန်တဲ့လူတယောက်ကလည်းသူနဲ့အတူတူအဖော်ပါလိုက်ကြတယ်နှစ်ယောက်ဖြစ်သွားတယ်နောက်တစ်ယောက်ကတွေ့တော့လဲဝင်ပါဟိုတစ်ယောက်ကလည်းသူလည်းပဲကုသိုလ်ပါမယ်ဒူလည်းလိုက်မယ်ချမ်းမထားနဲ့ပေါ့နော်ဟုတ်လားဟိုတကယ်ချင်းလည်းဒူလည်းလိုက်မယ်ချမ်းမထားနဲ့ဒီတကယ်ချင်းကလည်းဒူလည်းလိုက်မယ်ချမ်းမထားနဲ့ဆိုပြီးတော့ကုသိုလ်တွေဝင်ဝင်ပါလိုက်တာတကယ်ချင်း33ယောက်ဖြစ်သွားတယ်တဲ့ဘယ်နှယောက်တဲ့တုံးခုသားတို့သူတို့ကတကယ်ချင်းဘယ်နှယောက်တုံးအများကြီးပဲခုဒီမှာဘော်ဒါတွေအားလုံးဘယ်လောက်တဲ့တုံးတထောင်ကျော်လည်းမကဘူးနှစ်ထောင်ကျော်လည်းမကဘူးသုံးထောင်ကျော်လည်းမကဘူး9000လောက်တော့ရှိမယ်ထင်တယ်နော်အဲ9000ပဲထားလိုက်တော့များများလေးဆိုတော့ပိုကောင်းတာပေါ့နော်အဲ့တော့ဟိုမှာက33ယောက်ပဲရှိတာတအားတို့သမီးတို့ကအခု3-4000လောက်ဆိုတော့အများကြီးမဟုတ်ဘူးလားဟုတ်ပါဘူး အများကြီးအတူစုပြီးတော့ကုသိုလ်ပြုကြတော့နတ်ပြည်တက်တော့လေတယောက်ထဲသွားမလားအများကြီးသွားမလားအများကြီးသွားမှာပါဗျာအများကြီးသွားမှာတရားတွေနတ်ပြည်တယောက်ထဲတက်ချင်တာလားအများကြီးတက်ချင်တာလားအ
များကြီးတက်ချင်တာ
ပါအများကြီးနဲ့တက်ချင်တာအများကြီးနဲ့ဆိုတော့ပျော်စရာပိုကောင်းတာပေါ့နော်အဲ့ဒါနဲ့33ယောက်လမ်းနေဖောက်ကြတက်ကိုင်းနေခုတ်ကြအမိုက်တွေရှင်းကြကုသိုလ်တွေပြုကြတာပေါ့အဲ့ဒီလိုကုသိုလ်ပြုကြတော့မကောင်းတဲ့အကုသိုလ်တွေမလုပ်တော့ဘဲနဲ့အဲ့ဒီ33ယောက်ကကုသိုလ်ရေးကြီးပဲတနေ့တည်းလုပ်နေတိုင်းလုပ်နေကြတော့အဲ့ဒီရွာမှာရွာတကြီးကတိတ်မကျင်တတ်တော့ဘူးဘယ်သူကမကျင်တတ်တာလဲ
ရွာတကြီးပါပဲ
တကြီးကမကျင်တတ်တော့ဘူးတကြီးကစိတ်ဓာတ်ကတချီစိတ်ဓာတ်ပဲရှိတာနော်တချီဆိုတာမှွေးလားနန်းလား နန်းပါလားနန်းနေအဲ့ဒီတကြီးကတချီစိတ်နဲ့ရှိတဲ့တကြီးနော်အဲ့ဒါရွာရဲ့အကြီးကဲလုပ်နေပြီးတော့စိတ်ကောင်းမရှိဘူးဒီကောင်နေကုသိုလ်တွေကြီးလုပ်နေတော့ငါမှလက်ပိတ်တယ်တဲ့ပတ်ဆံမရဘူးတဲ့အဲ့တော့ဒီကောင်လေးအရက်တောင်မှဖဲရိုင်မှလောင်ကစားဝိုင်းနေလုံးမှအကုသိုလ်လုပ်တွေလုံးမှအဲ့ဒါငါတို့အဲ့ဒီအကုသိုလ်တွေလုပ်တဲ့အတွက်ငါတို့ငါ့ကိုပတ်စံဘလောက်ပေးရမယ်ဆိုပြီးတော့အကြံဖန်လုပ်လို့ရတယ်တဲ့အဲ့တော့တကြီးကအကြံဖန်လုပ်ဖို့ပဲစဉ်းစားနေတာနော်အဲ့ကုသိုလ်တွေကြီးလုပ်နေတဲ့သူအကြံဖန်လုပ်လို့မရတော့ဘူးအဲ့ဒါနဲ့ခေါ်ပြီးတော့ပြောတယ်ဟဲ့ကောင်လေးမင်းတို့ဒီလုပ်တွေလုပ်နေကြစားပါနဲ့ကွာဒါမင်းတို့အလုပ်မဟုတ်ပါဘူးမင်းတို့ကမင်းတို့အရက်တွေတောက်ကြဖဲတွေရိုက်ကြလောင်ကစားတွေလုပ်ကြကြက်တွေတိုက်ကြပေါ့ဟာတကြီးရေကျွန်တော်တို့အဲ့ဒီလိုအကုသိုလ်လုပ်တွေတော့မလုပ်ချင်ပါဘူးဒီလိုကုသိုလ်လုပ်တွေနဲ့ပဲကျွန်တော်တို့ကပြောပါတယ်တကြီးကဘလောက်ပဲတချီစိတ်တန်းနဲ့ပြောပြော33ယောက်ကလက်မခံဘူးကုသိုလ်တွေကြီးပဲလုပ်နေကြတယ်အခုသားတို့သမီးတို့လိုပေါ့သားတို့သမီးတို့ခုဒီနေ့ဆိုတော့စတိတ်ရှိုးတွေပါတယ်မရှိဘူးလားရှိတယ်ပျော်ပွဲရှင်ပွဲတွေရှိတယ်ခလေးပျော်ပွဲရှင်ပွဲတွေအဲ့ဒါတွေမသွားဘဲနဲ့ခုတရားပွဲလာနေကြတာဆိုတော့မြင့်မြတ်တဲ့စိတ်ဓာတ်ရှိတဲ့ပုံကိုယ်တွေပေါ့တချီစိတ်ဓာတ်ရှိတဲ့လူတွေလားရေမွေးစိတ်ဓာတ်ရှိတဲ့လူတွေလားဟုတ်တယ်တချီစိတ်တဲ့ရှိတဲ့လူဆိုရင်တော့ပွဲပဲသွားမှာနော်အခုသားတို့သမီးတို့ကရေမွေးစိတ်တဲ့ရှိတဲ့လူဆိုတော့ပွဲမသွားတော့ပဲဘယ်လာတော့ပွဲတော့ပွဲပဲပေါ့တရားတရားပွဲဟိုကကစားပွဲဟုတ်တယ်ကာယံကြိုက်တယ်နော်ကစားပွဲနဲ့တရားပွဲနဲ့အဲ့တော့ကစားပွဲမသွားဘူးတဲ့ဘယ်သွားမှာတော့
တရ
ားပွဲပါတရားပွဲသွားမှာအဲ့တော့တချီစိတ်တဲ့မဟုတ်တော့ဘာစိတ်တဲ့တော့ရေမွေးစိတ်တဲ့ဖြစ်သွားတာဟိုတကြီးကတော့တချီစိတ်တဲ့ဆိုတော့သူပတ်ဆံရဖို့ပဲတွက်နေတာလေသူခွေရိုက်ဖို့ပဲစဉ်းစားနေတာသူဖန်ဖို့ပဲစဉ်းစားနေတာအဲ့တော့အကုသိုလ်လို့ပြောမြတော့သူကလည်းစိတ်ကောင်းလည်းမရှိတော့ရှင်ဘယင်သွားတိုင်နေနေမင်းကြီးတခိုးတွေစုပေါင်းပြီးတော့နေမင်းကြီးရဲ့တိုင်းနိုင်ငံကိုလူရက်ဖို့ကြိုးစားနေကြတယ်နိုင်ငံကိုပုံကံမှုကြိုးစားနေကြတယ်အဲ့ဒါသွားဖမ်းမှာဆိုတော့ရှင်ဘယင်ကလည်းအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်ဆိုတော့သူ့တိုင်းကြီးလူမှစိုးရိမ်လာတယ်ဘာမပြောညာမပြောနဲ့အဲ့ဒီ33ယောက်ဖမ်းလိုက်တယ်ဖမ်းပြီးတော့ဘာအပြစ်ရှိတယ်လဲဆိုတာတေချာစစ်ဆေးမြင်တော့ဒီကောင်လေး33ယောက်ကိုဆင်းနှင်းပြီးတော့တတ်စီအမိန်ပေးလိုက်တာပေါ့နော်အဲ့ဒါနဲ့33ယောက်ကိုကြိုးတုတ်ပြီးတော့မင်းရဲ့မြန်မာထားရှင်မယင်းကဘာမှမမေးတော့လဲသူတို့ကလည်းပြောလို့မရဘူးပေါ့အဲ့ဒါနဲ့ဆင်ကြီးကတခါတည်း item နဲ့လာတော့တာပေါ့မင်းရဲ့ဟိုဖုံးဖုံးပြောတယ်ဆင်ကြီးကဘာရောင်းလဲတော့
ကျူရောင်းမိုးရောင်းပါဗျာ
အခုဒီဆင်ကြီးကနေမှာအမဲလည်းဖြစ်ရင်ဖြစ်မယ်အညိုလည်းဖြစ်ရင်ဖြစ်မယ်ပန်းရောင်လည်းဖြစ်ရင်ဖြစ်မှာပေါ့နော်အဖြူရောင်လည်းဖြစ်ရင်ဖြစ်မှာပေါ့အဲ့ဒါဆင်ကြီးကတခါတည်းနေမယ်ဆိုပြီးတော့အဝေးကနေပထမတော့လာလိုက်တာအဲ့ဒီ33ယောက်လာလိုက်ကြရောဆက်ပြီးတော့မနေရတော့ဘူးမသွားရတော့ဘူးဘာလို့လဲဆိုတော့အဲ့ဒီ33ယောက်ကခေါင်းဆောင်ကခုနကဘသူတဲ့တ
ော့
ဖိုးတကြဖိုးတကြကသူ့တငယ်ချင်းတို့ပြောတယ်တငယ်ချင်းတို့စိတ်မဆိုးကြနဲ့ဒီတကြီးကိုလည်းစိတ်မဆိုးနဲ့ရှင်ဘရင်ကိုလည်းစိတ်မဆိုးနဲ့အခုနင်းမို့လာနေတဲ့ဆင်ကြီးကိုလည်းစိတ်မဆိုးနဲ့ရှင်ဘရင်အပေါ်မှာရောတကြီးအပေါ်မှာရောဆင်အပေါ်မှာရောကိုကိုကိုအပေါ်မှာရောမေတ္တာစိတ်အညီအမျှထားပါကိုကိုကိုမေတ္တာရှိသလိုဒီဆင်နေဒီတကြီးတွေဒီရှင်ဘရင်တွေအပေါ်မှာလည်းမေတ္တာရှိပါကျမ်းမာပါစေချမ်းသာပါစေဆင်ကြီးကျမ်းမာချမ်းသာပါစေရှင်မင်းကြီးကျမ်းမာချမ်းသာပါစေတကြီးကျမ်းမာချမ်းသာပါစေကျွန်ုပ်လည်းပဲကိုရောစိတ်ပါကျမ်းမာချမ်းသာပါစေကျွန်ုပ်ကျမ်းမာချမ်းသာခြင်းတို့သူတို့တွေအကုန်လုံးကျမ်းမာချမ်းသာကြပါစေအဲ့ဒီလိုမေတ္တာဓာတ်တွေပို့လို့ပြီးတော့နေကြတာ33ယောက်ပို့လိုက်တဲ့မေတ္တာရဲ့တကူကြောင့်ဆင်ကြီးကလာပြီးတော့မနေရတော့ဘူးကိုအပေါ်ကဆင်ပေါ်မှာချွန်းကင်တဲ့ပုဂ္ဂိုလ်ရဲ့ချွန်းနဲ့တအားပောက်ပြီးမယ်လို့ရှေ့မတူဘူးသူကောင်းနာရင်နာပါစေပေပြီးတော့ခံနေတယ်ရှိသွားလို့မရရှိရသူတော်ကောင်းတွေရဲ့မေတ္တာတကူတွေရှိတာကိုအဲ့တော့ဘယ်နှကြိမ်နင်းခိုင်းနင်းခိုင်းဆင်ကြီးကနင်းခိုင်းလို့မရဘူးအဲ့ဒီမှာရှင်မင်းကအကြောင်းလူတစ်ခုခုတော့ရှိရမယ်အဲမဟုတ်တော့ပထမနင်းလို့မရဘူးเนาะနင်းလို့မရတော့လူတွေမြင်33ယောက်အများကြီးမြင်နေလို့မနင်းနိုင်ဖြစ်မယ်မနင်းရလို့ဖြစ်လိမ့်မယ်လူ33ယောက်ဆိုတော့အုပ်လိုက်ကြီးဆိုတော့ကြောက်ရွံ့ကောင်းတာပေါ့အဲ့တော့တားတို့သမီးတို့လည်းရန်ဖြစ်တဲ့ခါကိုတယောက်ထဲနဲ့ဟိုဘက်ကဟိုဘက်ကကောင်းတဲ့9ယောက်လောက်ဆိုကိုချရဲသေးလားမချရဲတော့ငါရောက်မြင်တဲ့ကူကြောက်ချီးပါတော့တာနော်အခုလည်းဒီလိုပဲဆင်ကတကောင်နဲ့ဟိုက33ယောက်ဆိုတော့ကြောက်တာပေါ့ဆင်ကြီးကအကြောက်တာပို့လို့ထင်သွားတာပေါ့ရှင်မြင်းကြီးကအဲ့ဒါနဲ့ကဲလူတွေမြင်ကြောက်လိမ့်မယ်ဆိုသူတို့ဖြားလေးနဲ့ဖုံးလိုက်တယ်33ယောက်ကိုတယောက်ချင်းကိုဖြားလိုက်တယ်နဲ့လိမ့်33လေးပေါ်မှာတခါဖြားကြီးထပ်ပြီးတော့ခင်းထားအဲ့ဒီဖြားပေါ်ကိုနင်းမို့ဆင်ကြီးကိုအမိန်ပေးတယ် အမိန်ပေးလည်းပဲသူတို့ရဲ့မေတ္တာတရားပို့လွှတ်နေတာဆိုတော့ဆင်ကြီးကမနှင်းရဲဘူးရှေ့ကိုမတူရဲဘူးဖြစ်နေတယ်တခါတည်းအော်တာပဲပေါ့အဲ့ဒါနဲ့ရှင်မင်းကြီးကကဲဒီဆင်ကြီးကဖြာဖုံးထားတာတောင်မှမနှင်းရဲအောင်ဖြစ်နေတယ်ဆိုတော့အကြောင်းတူတစ်ခုခုတော့ရှိလိမ့်မယ်ကဲ33ရောက်တော့အမောင်တို့တင်တို့ကျွန်ုပ်ပေါ်မှာဘာမကျင်တတ်တာနှရှိတို့လဲကျွန်ုပ်တိုင်းပြီးအုပ်ချုပ်မင်းလုံးနေတာဘာတွေများမကျင်တတ်တို့လဲပြောကြစမ်းပါဦးအော်အတင်မင်းကြီးပေါ်မှာကျွန်တော်တို့ဘာမှမကျင်တတ်တာမရှိပါဘူးဘယ်သူကဘာပြောလို့လဲမသိဘူးလေဟိုမှာတကြီးကပြောနေတာတင်တို့ကအစုဖွဲ့ပြီးတော့တိုင်းပြည်ကိုပုံကံမဲ့လို့ကြားနေတယ်အာမဟုတ်ပါဘူးရှင်မင်းကြီးတကြီးပြောတာမယုံမနဲ့တကြီးလျှောက်ပြီးတော့ပြောတာပါတကယ်တော့ကျွန်တော်တို့ကကုသိုလ်ကောင်းမှုတွေပြုနေတာပါ तू ကအကုသိုလ်တွေလှုပ်ခိုင်းတာ तू လှုပ်ခိုင်းတဲ့အကုသိုလ်မလုပ်လို့ဆိုပြီးတော့ကျွန်တော်တို့ကိုလိုက်တိုင်နေတာပါအဲ့လိုအမှန်တိုင်းပြောလိုက်တော့မှရှင်မင်းကြီးကလည်းသဘောကျသွားပြီးတော့အဲ့ဒီတကြီးကိုလည်းယာဓုချလိုက်တယ်ယာဓုချရုံမကဘူးဒီဖိုးတကြားရဲ့ကျုံအဖြစ်နဲ့နေရမယ်တကြီးရောတကြီးမိမရောတကြီးရဲ့သားသမီးတွေရောဖိုးတကြားရဲ့ဖိုးတကြားခိုင်းသမျှလောက်ရမယ်ပြီးတော့လည်းပဲအဲ့ဒီတကြီးပိုင်းနဲ့ရွာကိုလည်းပဲဖိုးတကြားကိုပဲအပိုင်ပေးလိုက်တယ်ဖိုးတကြားတကြီးဖြစ်စီအဲ့တော့ဖိုးတကြားကတကြီးဖြစ်သွားတာပေါ့ပြီးတော့ဆင်ကြီးတကောင်အဲ့ဒီခုနကသူတို့ကိုနေမဲ့ဆင်ကြီးကိုလည်းတခါတည်းအပိုင်ပေးလိုက်တယ်ဟောဒီဆင်ကြီးကမင်းတို့နဲ့ဘော်တာပဲမင်းတို့နဲ့မိတ်ဆွေပဲမင်းတို့အပိုင်ယူလိုက်ကြတော့ဆိုပြီးတော့ကျွာစားလည်းဖြစ်သွားတယ်ဆင်ကြီးလည်းရသွားတယ်တကြီးကိုလည်းခိုင်းမှုစီဖို့ရသွားတယ်ဆုတော်လက်တော်ဒီပတ်စံนี่လည်းအများကြီးဆုချလိုက်တယ်တဲ့ဆုချလိုက်တော့ဖိုးတကြားနဲ့33ယောက်ပျော်ပျော်ရွှင်ရွှင်နဲ့ပြန်သွားကြတာပေါ့ကဲကြည်စံကုသိုလ်ကောင်းမှုဆိုတာဒီဘဝတွင်ကိုအကျိုးပေးတယ်ဆိုပြီးတော့ကုသိုလ်တွေဆက်ပြီးတော့ပြုကြတာပေါ့တားတော်သမီးတို့ကကုသိုလ်ရဲ့အကျိုးဒီဘဝမှာနေမခံစားခြင်းမူလား
ခံစားနေပါတယ်ဗျာ
ခံစားခြင်းနဲ့ဆိုရင်ကုသိုလ်တွေများများပြုရမယ်ခုနဖိုးတကြားတို့အဖွဲ့ကိုဆင်ကြီးနင်းတာရရဲ့လားမရဘာဖြစ်လို့မရတာလဲမေတ္တာပို့နေလို့ဘာဖြစ်လို့လဲမေတ္တာပို့နေလို့မေတ္တာတကူကြောင့်နော်မေတ္တာကဘလို့ပို့တာလဲတော
့ရှင်မကြီးချမ်းသာချမ်းသာပါစေရှင်မကြီးချမ်းသာချမ်းသာပါစေမကြီးချမ်းသာချမ်းသာ
အခုတော့ဆင်ကြီးကိုတွေ့နေတာဆိုတော့ဆင်ကြီးမေတ္တာပို့တာပေါ့ရှင်မကြီးတွေ့တော့လဲရှင်မကြီးမေတ္တာပို့တာပေါ့တားတော်သမီးတို့နေ့စဉ်အိမ်မှာမေတ္တာပို့ရလား
ပို့ပါတယ
်ပို့ရမယ်တတဝါအားလုံးကျမ်းမာချမ်းသာကြပါစေဒါကလူရင်းမယ်နော်အခုတရားဝတ်သိမ်းတဲ့ခါမှာပို့တဲ့မေတ္တာပို့တိုင်းပို့လဲရတာပဲဘယ်လိုတော့ပို့ကြည့်ပါအောင်ကိုစိတ်နှစ်ဖြာအဲ့ဒီမေတ္တာပို့လေးလည်းပဲနေ့တိုင်းပို့လို့ရတယ်ပြီးတော့အိမ်မှာဟိုပထမဆုံးနေ့ကဖုံဖုံဦးစိတ်ကိနေညာအိယာဝင်လို့ရှိရင်ဖေဖေတို့မိမိတို့ရှ िख ိုးဖို့ပြောမထားဘူးလား
မှန်ပါပါ
ရှ िख ိုးရှ िख ိုးကြရဲ့လားကဲရှ िख ိုးတဲ့လူလည်းညှိုးထောင်ပါအောင်မရှ िख ိုးတဲ့ကလေးတွေလည်းရှိသေးတယ်နော်အဲ့ဒါနေ့တိုင်းရှ िख ိုးရမယ်လက်ချလိုက်တော့ရှ िख ိုးကနေကြတော့ရိုးရိုးမရှ िख ိုးဘဲနဲ့အခုဒီနေ့ဖိုးတကြားတို့ဆင်းနေမခံရတဲ့နီးလေးနဲ့လည်းမရှ िख ိုးသင့်ဘူးလားရှိခိုးတဲ့ဖေဖေကိုရှိခိုးရမယ်ဆိုရင်ဖေဖေသားရှိခိုးရမယ်ဖေဖေကိုစိတ်နှစ်ဖြာကျမ်းမှချမ်းသာပါစေအဲ့လိုလေးမေတ္တာပို့ပြီးတော့မှရှိခိုးနော်ကဲဖေဖေကိုဘယ်လိုမေတ္တာပို့မလဲဖေဖေကိုစိတ်နှစ်ဖြာကျမ်းမှချမ်းသာပါစေအမေကိုရှိခိုးတဲ့အခါကျတော့လည်းဘယ်လိုဆိုမလဲမိမိကိုစိတ်နှစ်ဖြာကျမ်းမှချမ်းသာပါစေတသရှိခိုးပါတယ်မိမိရှိခိုးပါတယ်ဆိုပြီးတော့ရှိခိုးလိုက်ရမှာအဲ့ဒါဆိုရင်အဖေတွေမိရလဲတားတို့သမီးတို့ပို့မချစ်ဘူးလားပို့ပြီးတော့ချစ်မှာတားတို့သမီးတို့လူရင်ဆန္ဒတွေလည်းပြည့်မှာပေါ့တားတို့သမီးတို့အရိုက်အဖေတို့အမေတို့အရိုက်ခံရတာကြိုက်လားမကြိုက်ပါဘူးတားတို့သမီးတို့အရိုက်ခံရတာကြိုက်ရဲ့လားမကြိုက်ပါဘူးမကြိုက်ဘူးဆိုရင်အဲ့ဒါမေတ္တာများများပို့အဖေရရိုက်တာများတဲ့အရိုက်ကျန်းတယ်ဆိုရင်ဖေဖေကျမ်းမှချမ်းသာပါစေစိတ်ထဲနေအမြဲတမ်းမေတ္တာပို့ညာအိယာဝင်တိုင်းဖေဖေပုံအာယုံပြုပြီးတော့ဖေဖေကိုရောစိတ်ပါကိုစိတ်နှစ်ဖြာကျမ်းမှချမ်းသာပါစေအဲ15ကတော့မေတ္တာပို့အဲ့ဒါဆိုရင်နောက်နေ့ကျတော့ဖေဖေကမရိုက်တော့ဘူးနော်တားရသမီးတို့ကမေတ္တာတွေဖြစ်သွားဆင်ကြီးတောင်မှမနေမနေသေးတာပဲအမေရဲ့ရိုက်တတ်တယ်ဆိုရင်လည်းအမေကိုမေတ္တာပို့အိယာဝင်တဲ့အခါကျတော့မိမိကျမ်းမှချမ်းသာပါစေ10က15ကတော့မေတ္တာပို့အဲ့ဒါဆိုတားရသမီးတို့ရိုက်မခံရတော့ဘူးကြောင်းရောက်လို့ရှိရင်လည်းတကယ်ချင်းတွေကဝိုင်းပြီးတော့ကိုယ့်ကိုအနိုင်ကျင့်တာလည်းမခံရတော့ဘူးမေတ္တာပို့ကြမှာလားပို့ကြမှာတစ်ခါပို့ရပါအောင်ကိုယ်စိတ်နှစ်ဖြာဖိုးတကြားကကုသိုလ်ရဲ့အကျိုးဟာဒီဘဝမှာကိုရတယ်ဆိုတာသိသွားတော့ကဲငါတို့ရှေ့ဆက်ပြီးတော့ဒီတက်ကိုကုသိုလ်တွေများများပြုကြမယ် ငါတို့ရွာလည်းမှာဇရက်ကြီးတစ်ဆောင်ဆောက်ကြရအောင်တဲ့ဘာဆောက်มาလဲတော့ဇရက်ဆိုတာတွေ့ဘူးတယ်မလားဇရက်ဆိုတာအဆောက်အဦတစ်ခုပါပဲလူတွေသွားတဲ့ခီးသွားတဲ့ပုဂ္ဂိုလ်တွေလည်းနားနေလို့ရတယ်ဟိုခုခေတ်လို့ပြောတော့ဓမ္မယုံပေါ့နော်ကုသိုလ်ကောင်းမှုတွေပြုမယ်ဆိုလည်းရတယ်အဲ့ဒီလိုဇရက်ကြီးတစ်ဆောင်ဆောက်ကြရအောင်ဆိုပြီးတော့ဆောက်ကြတယ်ဒါပေမဲ့အဲ့ဒီဖိုးသားကြတဲ့အဖွဲ့ကလည်းမင်းကလေးဆိုရင်တိတ်မုန်းတာတယ်သူတို့ကဘာလဲတော့မင်းကလေးသူတို့မှလည်းအိမ်အောင်တဲတွေပါပဲမိန်းမတွေရှိတယ်ဒါပေမဲ့သူတို့မိန်းမတွေပေါ်မှာတိတ်ပြီးတော့ဆွဆွလန်းလန်းမရှိကြဘူးပေါ့အဲ့တော့ငါတို့ပြုတဲ့ကုသိုလ်တွေထဲမှာမိန်းမတွေအပါမခံမှုတို့ယောက်ျားတွေကြီးပဲကုသိုလ်ပြုမယ်ငါတို့ဇရက်ဆောက်တဲ့ထဲမိန်းမတွေကုသိုလ်မပါစီရဘူးကိုမိန်းမကိုလည်းကုသိုလ်မပါခိုင်းဘူးဆိုပြီးတော့ယောက်ျားတွေကြီးပဲဇရက်ဆောက်ကြတယ်တိုင်ရင်လဲကွက်ကိုထန်းကွက်ကိုလှူလက်သမားကြီးလည်းကွက်ကိုလုပ်ပြီးတော့ရိုက်ကြနှက်ကြထူကြပေါ့လက်သမားဆရာလည်းငှားတာပေါ့အဲ့ဒီမှာဖိုးသားကြမှာကလည်းမိန်းမ၄ယောက်ရှိတယ်ဘယ်နှယောက်ရှိတဲ့တော
့၄ယောက်ပါဗျာ
အဲ့ဒါနန္ဒာရဲ့စိတ်တာရဲ့သူဓမ္မရဲ့သူဇာရဲ့ပါဠိလို့ဆိုတော့မှတ်ခဲ့မယ်ဒါတို့သူတို့မှတ်မိလေအောင်မှတ်မယ်ဆိုရင်မဇ္ဇပေရဲ့မနှင်းစီရဲ့မခွာညိုရဲ့မတ္တဇင်ရဲ့ဘယ်နှယောက်တဲ့တော
့၄ယောက်ပါဗျာ
ပြောကြည့်ပါဘုသူတွေတော့မဇ္ဇပေမနှင်းစီမခွာညိုမတ္တဇင်မိမဘယ်နှယောက်တော့၄ယောက်တားတို့သူတို့အားမကြနဲ့နော်ဒါသူများ၄ယောက်ယူရဆိုရင်ငါတို့လည်း၄ယောက်ယူမယ်လို့တော့မလုံးနဲ့ခုတနေ့တိုင်ခဲ့ပြီလား10တန်းမောင်းခင်ပါတဲ့တို့ရီစာရီစာအခုမထားနဲ့ဆက်ဆိုကြည့်ပါအောင်ဆောင်မို့လေလေအစနေပြန်ဆိုရီစာရီစာဒုက္ခရောက်မှာပေါ့နော်။ကာယံကိုက်အောင်ဆင်။အခုမထားနဲ့ဆိုတော့နောက်မှပဲထားဆိုတဲ့အတိတ်ပဲတော့ဖြစ်နေတာပေါ့နော်။အဲ့တော့ဆယ်တန်းမအောင်ရင်တော့မထားနဲ့။ဆယ်တန်းအောင်ပြီဆိုတော့ထားကြတယ်လို့ထား။ဘယ်နှယောက်ထားကြပြီတော့နော်။အဲ့တော့အခုဒီမှာဖိုးသားကြတော့မိမဘယ်နှယောက်တုံး
။၄ယောက်ပါဗျာ
။၄ယောက်။အဲ့ဒီ၄ယောက်ကအဲ့ဒီ၄ယောက်ကိုကုသိုလ်ပါခွင့်မပေးဘူးဖိုးသားက။တို့ကြောင့်ငါယောက်ျားကြီးပဲကုသိုလ်ယူမယ်။အဲ့ဒီမှာမဇ္ဇပေကမဇ္ဇပေမဟုတ်ဘူးမခွာညိုကကုသိုလ်လိုချင်တယ်။ယောက်ျားကိုသူကုသိုလ်ပါပါရစေဆိုရင်ခွင့်ပြုမှာမဟုတ်ဘူးအဲ့ဒါနဲ့သူကလက်သမားဆရာကိုသွားပြီးတော့လက်ထိုးတယ်ဟာလက်သမားဆရာကြီးရော့ဆိုပတ်စံလေးငါ1000လောက်ပေးလိုက်တာပေါ့ပတ်စံ1000ပေးပြီးတော့ဒီဇရက်ကြီးထဲမှာကျမကုသိုလ်ပါနေအောင်လုပ်ပေးပါဦးကြံဖန်ပေးပါဦးဆိုတော့လက်သမားဆရာကြီးလည်းပတ်စံ1000ရတော့ဟာအမကြီးဘာမှမပူနဲ့ကျွန်တော်ကြံဖန်ပေးမယ်ဆိုပြီးတော့ဒီဇရက်ကြီးရဲ့အထုပ်ပေါ့အထုပ်ဆိုတာဟိုထိတ်ဆုံးကကနုတ်ပန်းနေနဲ့အချွန်နေအတက်တင်နေပေါ့နော်တတိယဖြစ်ပြောလဲမိုးဝကအထုပ်ကလေးပေါ့အခုဒီမှာတားတို့တို့တရားဝဲအဝင်ဝမှာရှင်စေကိန်းတန်းနဲ့ရှင်စန္ဒတိကတို့ဤကလေးထူတရားဝဲဆိုဆိုင်မကြီးတွေ့တယ်မလားအဲအဲ့ဒီလိုပြတ်တဲ့ရဲ့ရှေ့ကအထွတ်ကနုတ်တွေလှုပ်ဖို့အတွက်တော့ကျွန်တော်အကြံဖန်လုပ်ပေးပါမယ်ဆိုပြီးတော့စောစောစီစီတစ်တွေကိုခုတ်တစ်ခုတ်ပြီးတော့အဲ့ဒီတစ်တွေကိုတက်သားတွေဟိုတစ်ခွဲလိုက်တာပေါ့တစ်ခွဲပြီးတော့အချောက်ခံထားအချောက်ခံထားပြီးတော့ကနုတ်ပန်းတွေပါနေနဲ့မုတ်ဝီလေးဒီမုတ်ဝသဘောမျိုးလေးလှုပ်လိုက်တယ်လှုပ်ပြီးတော့မှခုနကမန်ခွာညိုလိုက်ပြောတယ်ဒီဇရက်ရဲ့နာမည်ကိုခွိုင်းမခွိုင်းညိုခွိုင်းညိုဇရက်လို့နာမည်ပေးလိုက်ပါတဲ့တကယ်တမ်းကျတော့ပါဠိလိုဆိုနေသူ့နာမည်ကသူ့ဓမ္မာတဲ့ဘာသူတဲ့တော့သူ့ဓမ္မာဇရက်ဆိုတာကြားဘူးတယ်မလားကြ
ား
ဘူးပါမကြားဘူးလဲစွဲနေအောင်မှတ်ထားပေါ့အဲ့တော့သူ့နာမည်ကတကယ်အရင်ကတော့သူ့ဓမ္မာပါဠိလိုကတော့အဲ့တော့ဇရက်ရဲ့နာမည်ကိုသူ့ဓမ္မာဇရက်အဲ့ဒါခုနကကနုတ်မန်းလေးနဲ့လှုပ်ထားတဲ့အထုပ်ကလေးမှာသူ့ဓမ္မာဇရက်လို့ဆိုင်းပုတ်လေးရေးထားလိုက်တယ်မြန်မာလိုပြောမယ်ဆိုရင်တော့ခွိုင်းညိုဇရက်ဘာဇရက်တဲ့တော့အဲ့ဒါခွိုင်းညိုဇရက်လို့ရေးထားပြီးတော့အဲ့ဒီအထုပ်ကလေးကိုကနုတ်ပန်းလေးတွေကိုအဝတ်နဲ့ပတ်ပြီးတော့ကတဲ့အောင်မှာဖွက်ပြီးတော့ထားတယ်သူယောက်ျားမြင်သွားလို့ရှိရင်ငါတို့ဇရက်ထဲမှာနင့်ကုသိုလ်မပါဘူးပြောထားတာဘာလို့ပါတာလဲဆိုပြီးတော့အဲ့ဒီအထုပ်ကလေးကိုဖြည့်ဆည်းပြန်မှဆိုလို့ဖွက်ထားတယ်ဖွက်ထားပြီးတော့ဇရက်ဆောက်ရင်းနဲ့ဇရက်လည်းပြီးသွားရောပြီးတဲ့နေ့ကျတော့မှလက်သမားဆရာပြောတယ်အကိုတို့ဖိုးသားကြတို့အကိုသားကြတို့အကိုတို့ရဲ့ဇရက်မှာတစ်ခုလိုသွားတယ်ဟာဘာလိုတာလဲပြောအဝင်ဝကဆိုင်းပုတ်တက်တဲ့အထုပ်ကလေးတစ်ခုလိုသွားတယ်ဟာအဲ့ဒါလည်းငါတို့လုံမယ်ကွာကဲခုပဲတက်သွားခုတ်ကြမယ်ဟာခုမတက်ခုတ်လို့တော့မရဘူးတက်အစိုးနဲ့လုတ်လို့မရဘူး၆မှရတာခုမလုတ်လို့တော့မရတော့ဘူးအိမ်တိုင်အိမ်မှာတော့လုတ်ပြီးသားအထွတ်တွေပါရှိချင်းရှိပါလိမ့်မယ်အဲ့ဒါလိုက်ပြီးတော့ဝယ်ရရအောင်ဆိုတော့တကယ်ဒါဆိုတော့လိုက်ဝယ်မယ်ဆိုပြီးတော့တအိမ်တစ်စင်းလိုက်ရှာကြတော့နောက်ဆုံးတော့အဲ့ဒီမခွာညိုရဲ့အိမ်မှာအဲ့ဒီအထွတ်ကလေးတစ်ခုသွားတွေ့တယ်ကနုတ်ပန်းလေးတစ်ခုသွားတွေ့တယ်ဆိုင်းပုတ်လေးတစ်ခုသွားတွေ့တယ်ပေါ့တားရသူမျိုးမှတ်မိလို့အောင်ပြောရင်တော့ကနုတ်ပန်းလေးနဲ့လှုပ်ထားတဲ့ဆိုင်းပုတ်ကြီးသွားတွေ့ဒီတော့မှအဲ့ဒါကိုတထောင်နဲ့ရောင်းပါဆိုပြီးတော့ဝယ်တော့မခွန်ယူပါမရောင်းနိုင်ဘူးတဲ့ဘလောက်ပေးပေးတထောင်မကတ်လို့တသိမ့်ပဲပေးပေးတကြီးပဲပေးပေးမရောင်းနိုင်ဘူးဒါပေမဲ့အဲ့ဒီဇရက်ထဲမှာကျမကိုကုသိုလ်ပါခွင့်ပေးမယ်ဆိုရင်တော့ကျမပေးမယ်အလကားပေးမယ်ဟာငါတို့ကငါတို့ဇရက်ထဲမှာဘယ်မိမမှကုသိုလ်မပါခြင်းယောက်ျားတွေကြီးထူးနေတာ ဆိုတော့မှလက်သမားဆရာကဝင်ပြောပြီးတယ်ဖိုးတရားကြီးတဲ့လောကကြီးမှာမြမကြီးရလွဲ့လို့ရှိရင်မိမမရှိတဲ့နေရာဆိုတာမရှိပါဘူးတဲ့တရတယ်လို့မြမကြီးမှာတော့မိမမရှိဘူးနော်အဲ့တော့လူပြည်နဲ့ပြည်မှာဆိုတော့မိမရှိတာပဲမိမရင်းနဲ့ကင်းလို့မှမရတာနဲ့ဝိုင်းပြီးတော့တရားချပြလိုက်တော့ကဲဒါဆိုလဲကုသပါရှင်ပါတော့ဆိုပြီးတော့အဲ့ဆိုင်ပုတ်ကလေးကုသပါခွင့်ရသွားတယ်ဇရရဲ့နာမည်ကလည်းဗာဇရဖြစ်သွားလေသူဓမ္မဇရမြမလို့ဆိုတော့ခွာညူဇရအဲ့ဒါနဲ့ဆိုင်းမုတ်လေးတင်လိုက်တော့ဇရကသူကအလကားနေရဲ့အချောင်းနေသူ့နာမည်ခံလိုက်ရတာပေါ့နော်။ဟိုကလှုပ်တော့တော့တိုင်နေလဲထူပြင်ချက်တွေလဲခင်းအမိုးတွေလဲမိုးနာမည်ရတော့ဖိုးတရားမန်တက်လို့နာမည်မရပဲနဲ့ဘလူနာမည်ရသွားလဲ။မခွန်ညူမန်တက်လို့နာမည်ရသွားတာမခွန်ညူဇရလို့နာမည်ရသွားတာဖိုးတရားနာမည်မတွင်တော့ဘူးပေါ့။ဒါမဲ့ကိစ္စမရှိပါဘူးသူ့မိမဆိုတယ်လဲသူကလဲကျင်းနေလိုက်တာပေါ့နော်။အဲ့ဒါနဲ့မဆဘေကလဲစဉ်းစားတယ်ခွန်ညူကတော့တော်တော်လဲလို့မလို့ကုသူပါရပြီငါလဲကုသူပါခြင်းနဲ့ဘာလို့ရရင်ကောင်းမလဲ။ဆိုတော့သူကလည်းပဲအဲ့ဒါမဆဘရဲ့ဇေယကြီးရဲ့ဘေးနားလေးမှာရေကန်ကြီးတူလိုက်တယ်။ရေကန်ကြီးတူပြီးတော့အဲ့ရေကန်ရဲ့နာမည်ကိုလည်းမဆဘရေကန်လို့နာမည်ပေးလိုက်ပါတယ်။မနှင်းစီကလည်းပဲငါလည်းပဲကုသိုလ်ပါအောင်ပါပဲ။ဘာလို့ကောင်းမလဲဆိုတော့ကြည်လိုက်တော့ပန်းရံလေးလောက်ရရင်ကောင်းမယ်။ဒီဇေယမှာလာပြီးတော့အနားယူတဲ့ပုဂ္ဂိုလ်ဒီဒီဇေယမှာလာပြီးတော့ကုသိုလ်ပြုတဲ့ပုဂ္ဂိုလ်ဒီဇေယလာတိုင်းစိတ်ချမ်းသာအောင်ပန်းမျိုးစုံစိုက်မယ်အသီးနှံမျိုးစုံစိုက်မယ်ဆိုပြီးတော့ပန်းနေမျိုးစုံအသီးတွေမျိုးစုံစိုက်ပါတယ်အဲ့ဒီဥယျာဉ်မှာလောကကြီးမှာမရှိတဲ့ပန်းဘာမှမရှိဘူးတဲ့အသီးတွေလည်းအမျိုးစုံရှိတယ်တရေသီပိန်နေသီမလကာသီရှိရှိတမအသီးတွေအကုန်ရှိတယ်အဲ့ဒီဥယျာဉ်မှာနော်အဲ့တော့မဆဘယ်လေးကဘာလှူလိုက်တော့ရေကန်လှူတယ်မနှင်းစီကဘာလှူလဲပန်းကြံလှူတယ်ခုနကမခွာညူကဘာလှူလဲဆိုင်ပုတ်လှူတယ်ကနုတ်ပန်းနဲ့တတ်ထားတယ်ဆိုင်ပုတ်အထွတ်လို့ခေါ်တာပေါ့နော်မုတ်ဦးမုတ်ဦးလို့ပြောမယ်ဆိုလည်းရပါတယ်အဲဒီမုတ်ဦးအထွတ်ကလေးတစ်ခုကိုလှူလိုက်တယ်ဒါပေမဲ့ဟိုကမတ်တဆင်ကတော့ဘာမှမလှူဘူးတဲ့တနေ့လုံးအလှပြင်းတာနဲ့ပဲအချိန်ကုန်နေတယ်မတ်တဆင်ကဘာပဲဖြစ်ရှင်လဲဆိုတော့ model girl ပဲဖြစ်ရှင်တယ်တဲ့ဘာဖြစ်ရှင်တာလဲတော့ model girl ပဲဖြစ်ရှင်အခုဒီကသမီးတို့ရော model girl ဖြစ်ရှင်တာလားဘာဖြစ်ရှင်တာတော့ပါရဝမော်ဒယ်ဘဲဖြစ်ရှင်သေးလားတချို့ကကြတော့တချို့ကလေးကကြတော့မိန်းကလေးဆိုလဲမော်ဒယ် girl ဖြစ်ရှင်တယ်ယောက်ျားလေးဆိုလဲမော်ဒယ်ဘဲဖြစ်ရှင်တယ်နော်အခုအဲ့ဒီမှာမတ်သင်းကအိုးငါယောက်ျားလုပ်တဲ့ကုသိုလ်ငါလည်းရတာပဲယောက်ျားလုပ်တဲ့ကုသိုလ်မိန်းမရတယ်မိန်းမလုပ်တဲ့ကုသိုလ်ယောက်ျားရတယ်သူနဲ့ငါနဲ့ကလင်မရဆိုတော့လင်လုပ်တဲ့ကုသိုလ်မရလည်းရတာပဲအတူတူပဲငါမလုပ်တော့ဘူးအလှပဲပြင်တော့မယ်ဆိုတော့တနေ့လုံးအလှပြင်တာနဲ့ပဲအချိန်ကုန်နေတယ်တဲ့အဲ့တော့ခုဒီဇယက်သူကအဲ့ဒါဘာကုသိုလ်မှဝင်မလုပ်ဘူးပေါ့မတ်တဆင်ကဘာနဲ့ပဲအချိန်ကုန်လဲအလှပြင်တာနဲ့ပဲအချိန်ကုန်လဲအဲ့ဒီခုနဒီဖိုးတရားတို့ရဲ့မန္တမဆင်ကြီးရလဲကုသိုလ်ပါသေးတယ်ဘယ်လိုကုသိုလ်ပါတယ်လဲဆိုတော့သူတို့ကတငယ်ချင်းကဘယ်နှယောက်ရှိတာလဲ33ယောက်33ယောက်ရှိတော့သူတို့ကကလထိုင်33ခုလှုပ်ထားလိုက်တယ်ကလထိုင်33ခုလှုပ်ပြီးတော့အဲ့ဒီဇယက်ကြီးရှိမှကလထိုင်33ခုချတန်းစီပြီးခင်းထားလိုက်တယ်ခင်တိုက်ပြီးတော့ဧည့်သည်တယောက်ကလာတယ်ဆိုတော့လာအဲ့ဒီဧည့်သည်လေးကဥပမာငါးခုမြောက်ထိုင်ကုန်မှာထိုင်လိုက်တယ်ဆိုတော့ငါးခုမြောက်ကနံပါတ်တစ်ခုရှိမှာပေါ့လေဖိုးတကြတော့မဟုတ်ပေါ့ဖိုးနိုစီဖြစ်မှာပေါ့နော်ဆိုတော့ငါးခုမြောက်ကလထိုင်ဖိုးနိုစီရဲ့ကလထိုင်ဆိုလို့ရှိရင်အဲ့ဒီဧည့်သည်ကဖိုးနိုစီရဲ့ကလထိုင်မှာထိုင်လိုက်ပြီဆိုတော့လည်းဆင်ကြီးကလည်းအော်ဖိုးနိုစီရဲ့အိမ်ကိုငါပို့ပေးရမှာပါလားဆိုပြီးတော့အဲ့ဒီဧည့်သည်ကိုဖိုးနိုစီအိမ်ရောက်အောင်ခေါ်သွားတယ်တဲ့ခေါ်သွားပြီးတော့မှအဲ့ဒီဖိုးနိုစီတို့အိမ်ကအိမ်သူအိမ်သားတွေတာသမီတွေအကုန်လုံးကဧည့်သည်ကိုခြေဆုပ်လက်လေးတွေပြူပေးကြတယ်ခြေထောက်တွေဆေးပေးကြတယ်နှိပ်ချရှင်နှိပ်ပေးတယ်ပြီးတော့ထမင်းတွေဟင်းတွေခူးခတ်ပြီးတော့ကျွေးမွေးကြတယ်အိမ်မှာခေါ်ပြီးတော့ဒါနကုသိုလ်တွေပြုကြတာပေါ့နော်နှုတ်စီရဲ့တကြားရဲ့နောက်ပြီးတော့ပါရှိသေးတယ်ကော်ဖီဆိုပါတော့ဟာလာဖိုးကော်ဖီရဲ့အိမ်ကလထိုင်ပေါ်မှာဟိုဧည့်သည်ကသွားပြီးထိုင်တယ်ဆိုလို့ရှင်ဆင်ကြီးကဘယ်အိမ်ခေါ်သွားတော့ဖိုးကော်ဖီရဲ့အိမ်ကိုခေါ်သွားတာနော်ဆင်ကြီးကလည်းအရန်လိမ့်ပါတယ်မှတ်ထားတယ်ဘယ်ကလထိုင်ကဘသူကလထိုင်ဘယ်သူအိမ်ကကလထိုင်လဲဆိုတာမှတ်ထားကလထိုင်33ကလုံးကိုမှတ်ထားပြီးတော့ထိုင်တဲ့ဧည့်သည်ထိုင်တဲ့ကလထိုင်ရှိတဲ့အိမ်ကိုပဲသူကလိုက်ပို့ပေးတယ်တဲ့အဲ့ဒီကုသိုလ်လည်းဆင်ကြီးကပြုတာပါအဲ့တော့သူတို့တွေတေကြတဲ့ခါကျတော့ဖိုးတရားကဖိုးတရားဆိုတဲ့အတိုင်းပဲသူကတရားမင်းကြီးဖြစ်သွားတယ်တဲ့ဘိုးတော့ဖိုးတရားကနေပြီးတော့ဘိုးတရားဖြစ်သွားတာပေါ့နော်ငကုရုကတော့လူတော့တော့ဖိုးတရားဟိုလက်ပြရောက်တော့ဗာတရားဖြစ်သွားတော့ဘိုးတရားလူတွေကဘိုးတော့တရားဘိုးတော့တရားနဲ့မခေါ်ကြဘူးလားခေါ်ရတယ်အဲ့ဒါကြောင့်သူကဘိုးတရားဖြစ်သွားတယ်ခုနဟိုမဆဘေကဗာထူတာတော့ရှိကံလူလာဆိုတော့နတ်ပြည်မှာခုနဖိုးတရားရဲ့မိဖုရားကြီးဖြစ်တဲ့အပြင်ကိုသူ့မှာလည်းပဲရေကံကြီးတစ်ခုပိုင်ဆိုင်နေကြာရီကလည်းပွင့်လို့ပန်းနေမျိုးစုံကလည်းပွင့်လို့ရေကံလေးမနှင်းစီကကြတော့ဘာလှူတာတော့ခုန ပိုင်းညံတူတာပိုင်းညံတူတာခုနကဖိုးတရားရဲ့နမိဗျာကြီးဖြစ်တဲ့အပြင်ပန်းမျိုးစုံပွင့်နေတဲ့ပိုင်းညံကြီးကိုလည်းပိုင်းဆိုင်ပါတယ်နောက်ခုနကမခွာကြီးဝါကြတာဘာထူတာတော့ဆန်းပုတ်မောဦးကြီးထုတ်ကိုတူတာဖြစ်တဲ့ပြည်သူကလည်းခုမှသူဓမ္မနတ်သဖင်ဆိုပြီးတော့သူဓမ္မဇီယကြီးကိုသူကလည်းပိုင်းဆိုင်သွားတယ်တဲ့နော်သူဓမ္မသဖင်ပေါ့မောဦးကြီးတူရတဲ့ကြောင့်မောဦးကောင်းကောင်းလေးရှိတယ်နတ်သဖင်ကြီးရှိတယ်နတ်တွေပါတယ်အဲ့ဒီမှာရှိရနေရှိရနေရတဲ့တရားခေါ်ကြတာပေါ့ဥပုံနေရောက်တိုင်းနတ်ပြည်မှာလည်းတရားခွဲရှိတာပဲအဲ့ဒါလူပြည်မှာအခုလိုသားတို့သမီးတို့လိုတရားနာသွားတဲ့ပုဂ္ဂိုလ်တွေကသေသွားလို့နတ်ပြည်ရောက်ပြီဆိုရင်တရားနာဖို့မမေ့တော့ဘူးခုမှဥပုံနေရောက်ပြီဆိုတာနဲ့ငါတို့သူဓမ္မနတ်သဖင်သွားမယ်မခွန်ညူရဲ့နတ်သဖင်မှာသွားပြီးတော့ဟိုမခွန်ညူရဲ့ဒီဓမ္မယုံကြီးမှသွားပြီးတော့တရားနာကြမယ်ဆိုပြီးတော့တရားနာကြတယ်ကိုသားတို့သမီးတို့သေသွားလို့နတ်ပြည်ရောက်လို့ရှိရင်လည်းဘာမှပူစရာမလိုဘူးခုမှဘာရှိတော့မခွန်ညူရဲ့ဓမ္မယုံကြီးရှိတယ်နော်ကံမြင့်ဓမ္မယုံလုံးဒီကမှာကံမြင့်ဓမ္မယုံဆက်ကိုအကြီးကျယ်ကောင်းလာတယ်သူကနော်ဟိုမှာလဲဓမ္မယုံကြီးကဘီကုဒီမှာကံကြီးမှာဆိုလဲဘေးမှာရေကံကြီးမရှိဘူးလားရှိတယ်ဟိုမှာလဲပဲအဲ့လိုပဲနာဟိုမဆပဲရဲ့ရေကံကြီးကလည်းရှိတယ်ပြီးတော့မနှင်းစီရဲ့ပန်းချံကြီးကလည်းရှိတယ်မခွာညိုရဲ့ဓမ္မယုံကြီးကလည်းအရန်လာတဲ့ကနုတ်ပန်းတွေနဲ့အချွန်တွေအတက်တွေနဲ့မုတ်ဦးတွေနဲ့နောက်ဆုံးဟိုကုလိုမပြူတဲ့ကောင်းမလေးကဘယ်သူတော့မတ်သစင်မတ်သစင်ကအလှပြင်တယ်လေပဲအချိန်ကုန်တော့တရားမင်းကြီးရဲ့မိဖုရားတော့မဖြစ်ဖက်နဲ့တောင်ချားတစ်ခုထဲမှာဂျိုင်းမကြီးသွားဖြစ်တယ်တဲ့ဘာသာဖြစ်တဲ့တော့ဂျိုင်းမှာအဲ့တော့အလှပြင်တာနဲ့ပဲအချိန်ကုန်နေတဲ့ကောင်မလေးတွေပဲရောက်မှာတော့ဘာဖြစ်မှာတော့ဂျိုင်းမှာဖြစ်မှာနော်ကလန်ကလာကြီးနဲ့ခြေထောက်ရှိရှိကြီးနဲ့ကြည့်လို့ကောင်းရဲ့လားမကောင်းဘူးဒါဆိုအလှပဲပြင်ပြီးတော့လှဖို့ပါဖို့နဲ့ပဲအပြော်ပါနဲ့ပဲအချိန်ကုန်နေတဲ့သားလေးတွေကျတော့ဘာဖြစ်မှာတော့ဂျိုင်းချီဟုတ်တယ်ဟောကမင်းလေးကဂျိုင်းမှာဆိုတော့သားတို့ကြတော့ဂျိုင်းချီအဲ့တော့ဂျိုင်းချီချင်လားတရားဖြစ်ချင်လားတရားဖြစ်ချင်းမိဖို့ကြောင့်ဖွင့်မိဖို့ကြောင့်မှကြောင်ရဲမှာတရားမရှိဘူးလားရှိပါရဲ့တရားခိုးစားလို့ရှိရင်တော့ဟိုတနေ့တော့သွန်ရဲဖြစ်နေဦးမယ်နော်ခိုးတော့မစားနဲ့ပေါ့အဲ့တော့ဆင်ကြီးကကြတော့လေသူကဖိုးတရားအိမ်ဆိုဖိုးတရားဖိုးကော်ဖီဆိုဖိုးကော်ဖီအိမ်လေးကိုလိုက်လိုက်ပြီးတော့ဧည့်သည်တွေလိုက်ပို့ပေးတယ်တအားတော့ဆင်လည်းမစည်းကြဘူးလားရှိပါအဲ့ဒီဆင်ကြီးလည်းစီးတော့တော်တော်ကောင်းလာတယ်နော်အဲ့ဒါဧည့်သည်တွေကိုဆင်ပေါ်တက်စီးပြီးတော့ဆင်ရသူ့ဘကိုဝမှာတင်ပြီးတော့အိမ်လေးကိုလိုက်ပို့ပြီးတဲ့ကုသိုလ်ကြောင့်သူကလည်းပဲနတ်ပြည်မှာနတ်သားကြီးသွားဖြစ်တယ်တဲ့။မတရားမင်းကြီးကခကြီးတွေပါတယ်ထွက်တော့မယ်ဆိုရင်အဲ့ဒီဆင်ရနေဖြစ်တော့တဲ့နတ်သားကြီးကဆင်ပုံစံဖန်ဆင်းလိုက်တာပေါ့။အေယာဝင်ဆင်လို့ခေါ်တယ်။ဘာဆင်တဲ့တော့။တားတို့တင်ပြီးတော့အေယာဝင်ဆန်ကြားဘူးတယ်မလား။ဘယ်ဘယ်ဘယ်မှာကြားဘူးလားတော့။ TV ထဲမှာကြောင်းညာတာလား။ဒီဘွားအာတုစီလားဟုတ်ပါဘူး။ဆယ်ဘောင်အာတုစီလားဟုတ်ပြီနော်။အဲ့ဒါအေယာဝင်ဆင်ကြီးသွားဖြစ်တယ်။နတ်ပြည်မှာတော့တိရစ္ဆာန်တစ်ကောင်မှမရှိဘူး။ဖုန်ဖုန်တို့လူပြည်ဆိုတာကတိရစ္ဆာန်တွေနဲ့အတူတူနေရတာ။နတ်ပြည်မှာတော့တိရစ္ဆာန်တစ်ကောင်မှမရှိဘူး။ရှင်လည်းတစ်ကောင်မှမရှိဘူး။ပယောစိတ်လည်းတစ်ကောင်မှမရှိဘူး။အဲ့ဒီဆင်ကြီးကလည်းဆင်ဖြစ်နေသွားဖြစ်တာမဟုတ်ဘူး။ဟိုမှာနတ်သားဖြစ်တာ။ခကြီးသွားကြမရှိဘူးဆိုတော့သူကရိုးရိုးနတ်သားကြီးတိုင်းပဲအချွန်လေးတက်တည်နေပေါ့။ချောချောလှလှလေး။အဲ့ဒါတရားမင်းကြီးခကြီးသွားတော့မယ်ဆိုမှသူကဆင်ပုံစံဖန်ဆင်းလိုက်တယ်။တကယ်နတ်ဆင်ကြီးဖြစ်သွားတာပေါ့။အဲ့ဒီဆင်ကြီးပေါ်မှာခုနက33ယောက်လုံးစီးလို့ရတာ။နော်အမတန်ဆင်ကြီးရလဲအကြီးကြီးပဲပေါ့လေအဲ့တော့ခုနကမသစင်ကတော့ဂျိုင်းမကြီးသွားဖြစ်နေတယ်အဲ့ဒါနဲ့တရားမင်းကြီးကမသစင်လေးတော့ဘယ်ဘွားရောက်နေလဲမသိဘူးဆိုပြီးတော့လူပြိုလှမ်းကြည့်လိုက်တဲ့ခါကျတော့ဂျိုင်းမဖြစ်နေတာတွေ့တယ်အဲ့ဒါနဲ့သူကဖိုးဖို့တယောက်ရောင်ဆောင်ပြီးတော့ဂျိုင်းမကြီးနားသွားတယ်ဂျိုင်းမကြီးကလည်းရေကန်းစားလေးမှာငားလေးရှာရင်းနဲ့မှိုင်းနေတာပေါ့ငားကလည်းမပွက်လာဘူးလေငားကလည်းပေါ်မလာတော့စိတ်ညစ်ညစ်နဲ့မှိုင်းနေတယ်အဲ့ဒီအချိန်မှာဖိုးကြီးတယောက်ကရက်လာပြီးတော့ဟဲ့မပြိုင်ဘာတွေလုပ်နေတာတော့လှမ်းမိလိုက်တာပေါ့မပြိုင်လည်းပဲလူစကားပြောတတ်တော့ရှင်ငါဖက်ကျမငါထိုင်ဆောင်နေတယ်ရှင်မတွေ့ဘူးလားဟောငါရောရရလားမရပါဘူးတော့ရင်ငါမရလို့ကျုပ်စိတ်ညစ်နေတာဂျိုင်းမှာငါမရလို့စိတ်ညစ်နေတာလေနော်တားရသမီးတို့အခုကံကြီးကြောင့်တရားလာတော့မုန်းနေပါရရလားမုန်းမရတဲ့ကလေးတော့စိတ်ညစ်နေပဲထင်တယ်နော်အဲ့ဒါဂျိုင်းမကငားမရလို့စိတ်ညစ်တယ်ဒီဖိုးရလည်းရှာရှိတယ်ဆိုပြီးတော့စိတ်ညစ်သွားတာပေါ့ရှင်းမသူတော့ဟိုဂျိုင်းမကလည်းပြောတဲ့သားဖြစ်တာဆိုတော့ဟိုတောတန်လေးနဲ့ပြောတာပေါ့ရှင်းမသူတော့တော့အဲ့တော့ဖိုးရလည်းကျုပ်တရားမင်းပဲအရင်ဘဝတုန်းကမဂျိုင်းရဲ့ယောက်ျားပေါ့အဲ့တော့အဖိုးကြီးလည်းမြင်လိုက်ရောမဂျိုင်းရလည်းအရင်ဘဝကိုပြန်သတိရသွားတာဇာတိတရဉဏ်လို့ခေါ်တာပေါ့အရင်ဘဝကိုပြန်သတိရတဲ့ဉဏ်လည်းဆိုတော့ငါအရင်ဘဝတုန်းကဒီဖိုးတရားရဲ့မိမလေးယောက်ထဲကတယောက်ဖြစ်ခဲ့တာပါလားသူတို့တွေကုသပြုတာငါဘာကုသမှမပါခဲ့လို့အခုဂျိုင်းမှဖြစ်နေတာပါလားဆိုတော့ तू ကသိသွားတယ်ဖိုးတရားကိုလည်းမှတ်မိသွားတာပေါ့အဲ့ဒါနဲ့ရှင်ကတော့ဘယ်ရောက်နေရတုန်းတော့တော့ကျုပ်ကတော့နတ်ပြည်မှာတရားမင်းကြီးဖြစ်နေတာဖိုးဖိုးကောင်မတွေရောဘယ်ရောက်နေတုန်းဖိုးကောင်မသုံးကောင်မဘယ်ရောက်နေလဲဆိုတော့ဖိုးကောင်မသုံးကောင်မကလည်းငါရဲ့မိဖုရားကြီးတွေဖြစ်နေတယ် အဲ့ဒီကောင်းမတွေကိုနေမတွေးချင်ဘူးလားဟောတွေးချင်တာပေါ့ဒါပေမဲ့ကြောက်ကြလဲ납ပြီဘယ်လိုပြန်အောင်လုပ်ရမှာလဲဖြားရပြန်နိုင်တယ်ဆိုပေမဲ့납ပြီထိတော့မတက်နိုင်ဘူးတော့ကဲအဲ့ဒါတော့မပူပါနဲ့ကြောက်ခေါ်သွားပါမယ်ဆိုပြီးတော့အဲ့ဒါဂျိုင်းကလေးကိုတရားမင်းလက်ပေါ်တင်ပြီးတော့ခေါ်သွားတယ်တရားမင်းကြီးလက်ပေါ်မှာစီးပြီးတော့ဂျိုင်းမကြီးကဘယ်ရောက်သွားလဲဆိုရင်တာဝရိန္ဒာ납ပြီကိုရောက်သွားတယ်တရားမင်းကြီးနေတာကဘာ납ပြီလဲတာဝရိန္ဒာ납ပြီဂျိုင်းမကြီးကကြောက်သွားတော့ခုနမတ်စပယ်ထိလာတဲ့ရေကန်မတ်စပယ်ရတဲ့ရေကန်ကြီးရဲ့ကန်းစားလေးမှာချပေးလိုက်တာပေါ့ချပေးလိုက်ပြီးတော့မှတင်းရဲ့မိတ်ဆွေတင်းရဲ့တငယ်ချင်းမိမ၃ယောက်ကိုသွားပြီးတော့ခေါ်လိုက်ဦးမယ်ဆိုတော့သွားခေါ်လိုက်တာပေါ့ဟိုကမတ်စပယ်တို့မနှင်းစီတို့မခွာညိုတို့၃ယောက်ခေါ်တော့ရောက်လာကြရောက်လာပြီးတော့ဖိုးကြကပြောတော့ဒီမဲ့ကြီးအရင်ဘွားတို့ကတင်းတို့နဲ့တငယ်ချင်းတိန်နဲ့အတူတူနေခဲ့ကြတယ်ငါရဲ့ဇနီးဖြစ်နေအတူတူနေခဲ့ကြတဲ့မတ်သစင်ဆိုတာသူပဲအခုမတ်သစင်ဘာကုသိုလ်မှမပြုခဲ့လို့ကျုပ်တို့ကုသိုလ်ပြုတဲ့ထဲမှာဘာကုသိုလ်မှမပါခဲ့လို့အခုဂျိုင်းမဖြစ်နေပြီဆိုတော့ကမဆပဲတို့မနှင်းစီတို့မခွန်ယူတော့ဝိုင်းကြည့်ကြတာပေါ့ကြည့်ပြီးတော့ပြောင်ရတော့ပါဟမ်အရင်ဘဝနဲ့ကတော့အလှပြင်ပြီးတော့ပဲမော်ဒယ်ကလေးလုပ်ဖို့ပဲကြိုးစားနေတယ်ခုတော့ကြည်စမ်းမအောင်သူ့ခြေထောက်ကြည့်ရလဲဟိဟိရည်စရာကြီးဆိုပြီးတော့ခြေထောက်ကလည်းရှည်ရှည်မြောမြောကြီးဖြစ်နေတာနော်ဟုတ်လားဟိုရင်ဘဝမော်ဒယ်အပိမ့်မဖြစ်နေတာကြည်စမ်းအခုအပိမ့်မဖြစ်နေပြီဟုတ်လားပင်လဲတဲ့မှာခြေထောက်တွေကသေးသေးလေးဂျိုင်းခြေထောက်တွေ့ဘူးတယ်မလားတွေ့ဘူးတယ်သူ့ခြေထောက်ကြီးကလည်းလာလည်းမလာခြေတလုံးကြီးကလည်းဘလို့ကြီးမှလည်းမသိဘူးပေါ့နော်ခြေပေါ်ခြေလက်ချောင်းခြေချောင်းကြီးကလည်းဘဲခြေထောက်ကြီးကြားနေတာပဲစသည်အရဖြစ်ဩအလှကြိုက်တဲ့ကောင်မှတော်တော်ကိုလှတာပဲလှလိုက်တာတော်လှလိုက်တာတော်တယ်ဆိုတော့တယောက်ပြောပြီးတော့လှောင်ပြောင်ပြီးတော့ထွက်သွားကြတယ်တဲ့အလှကြီးပဲပြင်းနေနောက်ကကြလှမှလားရုပ်ဆိုးမှလားရုပ်ဆိုးမှဘာကုသိုလ်ကောင်းမှုမှမလုပ်ဘဲနဲ့တမျက်စီလဲတာတွေမိဘကိုရှုခုကြတော့တာတွေဒါနထူတဲ့ကိုစားမဲ့မုံလေးတွေသူများကြွေးတာတွေကိုချင်းကိုမရိုက်ဖဲနဲ့သူ့သက်သက်ချင်းမှရှောင်ကျင်တာတွေသီလစောင့်ထိန်တာတွေဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေမပြုဘဲနဲ့အလှပြင်းတယ်ပဲချင်းကုန်နေမယ်ဆိုရင်ဘာဖြစ်မှာတော့ဂျိုင်းဖြစ်မှာတော့မဟုတ်ဒီဘွားရုပ်ချောခြင်းပြင်မဲ့နောက်ဘွားကြတော့ရုပ်ဆိုးတဲ့သူဖြစ်မှာဂျိုင်းဖြစ်ရင်လည်းဂျိုင်းဖြစ်တဲ့ဆိုမှတော့လည်းမလှတော့ဘူးပေါ့လေလူအနေနဲ့ကြည့်တော့ဂျိုင်းလေးကလှလိုက်တာနဲ့ပကြီးဆန်းနေဆိုပြီးတော့ပကြီးဆွဲနေကြတာတရိษံဖြစ်ရတဲ့ဆိုတော့ကောင်းသေးလားမကောင်းဘူးကုသိုလ်မရှိရင်တော့ငရဲတရိษံပြိတ္တာအပေဘုံကိုပဲရောက်ရမှာပဲအဲ့ဒါနဲ့ဟိုကောင်မတွေဝိုင်းဆောင်နေဆိုတော့ဂျိုင်းမစိတ်ညစ်ပြီးတော့ဖိုးစကြရေးအကျုပ်ကိုလူပြီးပဲမြန်မြန်ပို့ပါတော့လူပြီးရမြစ်ထဲဥပဲသွားပြီးတော့ငါးဖန်းရှာစားရမယ်ဒီဘော်တော့မနေချင်တော့ဘူးသူတို့ကကျုပ်တွေ့တိုင်းလှောင်နေကြမှာတော့ကျုပ်ရှက်တယ်ကျုပ်စိတ်ညစ်တယ်ဆိုပြီးတော့အဲ့နဲ့ဂျိုင်းမကပြောတယ်နဲ့ဖိုးစကြရဲ့လက်ပေါ်ပြန်တင်လာပြီးတော့လူပြီးကိုပြန်ခေါ်လာခဲ့တယ်ပြန်ခေါ်လာပြီးတော့အောက်လက်ရောက်နှစ်ယောက်ချင်းတွေ့ရမှာပြောပြတာပေါ့မတ်သစင်ရေနင်းနေပြီမှာတရားမင်းရဲ့မိဖုရားကြီးမဖြစ်ချင်ဘူးလားဖြစ်တော့ဖြစ်ချင်တာပေါ့တော့ကျုပ်ကဂျိုင်းဖြစ်နေတာဘယ်လိုလုပ်ဖြစ်မှာလဲငါးပါးသီလတာလုံအောင်ထိန်းစမ်းပါငါးပါးသီလလုံအောင်ထိန်းလို့ရှိရင်ဒီဘဝဂျိုင်းဖြစ်နေပြီမဲ့နောက်ဘဝကျတော့တရားမင်းကတော်ဖြစ်နိုင်ပါတယ်။အဲ့ဒါနဲ့ငါးပါးသီလလုံအောင်ထိန်းဖို့ပြောပြီးတော့သီလလေးလည်းပေးလိုက်သေးတယ်။အဲ့တော့ဂျိုင်းမကြီးကလည်းဘုသူစီကငါးပါးသီလယူရတာလေ။အာမင်။ဖိုးတရားစီကငါးပါးသီလယူရတာတရားမင်းကြီးစီကငါးပါးသီလယူရတာ။တားရသမီးတို့လည်းနေတိုင်းအိမ်မှာငါးပါးသီလဘုသူစီကယူမှာတော့။ဘုရားစီကဖះစီရယူပေါ့ဖះစင်ရှိသွားပြီးတော့ဖះစီရယူလဲရတယ်ဖေဖေတတကို၅ပါးသီလပေးပါဆိုတော့အဖေစီရယူလဲရတယ်မေမေတမီးကို၅ပါးသီလပေးပါဆိုပြီးတော့အမေစီရယူလဲရတာပဲကိုတဲ့အတဲကြီးတဲ့အဖေအကိုတို့အမတို့စီရယူလဲရတယ်ဥတို့ဒေါ်တို့စီရယူလဲရတယ်၅ပါးသီလဆိုတော့ဘသူစီရယူယူရပါတယ်နော်ဘုန်းကြီးနဲ့တွေ့လို့ရှင်လဲဘုန်းကြီးစီရယူလို့ရတာပါပဲ၅ပါးသီလလုံမို့ကလဲအေးမကြည့်ဘူးလားမနေ့ကဟိုဖုံဖုံဟောပြောတဲ့ထဲမှာပါဏတိပါဒသူ့အသက်မတတ်ရဘူးဆိုပြီးတော့ဘလို့မှတ်ခိုင်းတော့ပါဏတိပါဒသူ့အသက်မတတ်နဲ့ဘတ်စကားနဲ့ဘတ်ကြီးသူများတတ်တယ်လို့ရှင်ဘတ်စကားနဲ့ခေါင်းအကျိတ်ခံရလိမ့်မယ်ဘတ်ကြီးလိုမျိုးဆိုရင်ဘာဖြစ်မှာတော့ဘတ်ကြီးဆိုလဲလဲလိမ့်ပြီးတော့သိမှာနော်ဟဲ့လားချင်းချင်းနဲ့ပတ်သက်ပြီးတော့ချင်းရိုက်လို့ရှိရင်တော့ကားတိုက်ခံပြီးတော့သိမယ်တဲ့သိအောင်မရိုက်ဖက်နဲ့ချင်းသေးခွေထုံပြီးတော့မူအောင်လုပ်လို့ရှင်ခေါင်းမူခေါင်းကိုက်ယောဂါဖြစ်မယ်ဇက်ထိုးမယ်နော်အဒိနာရဏသူများပစ္စည်းမခိုးနဲ့လှူရမယ်ဗါတဲ့တော့မဲချစ်ကောင်းမဲချစ်ကောင်းလေးကအဝတ်လေးတစ်ထည်သူကိုယ်တိုင်ရက်ပြီးတော့လှူတဲ့အတွက်ကြောင့်ရှင်မယင်ကတော်ကြီးဖြစ်သွားတယ်။ကာမေတုမိစ္ဆာစာရကာမဂုဏ်မှာမမှားယွင်းရဘူးသူများကိုမပြောင်းလောင်ရဘူးဗါတဲ့တော့လုံးနဲ့လုံးရကပြားသွားလိမ့်မယ်တဲ့ဟဲ့လားမျက်စောပြလက်ထက်တုန်းကခုနကဟိုတော်ရီရဆိုတာလीနော်အဲ့ဒါကောင်းလေးတယောက်မျိုးသားတယောက်ကအရန်ချောတဲ့ဘုံကြီးကိုကြည့်ပြီးတော့ဒီဘုံကြီးငါမိမဖြစ်ရင်ကောင်းပါပဲလို့တွေးလိုက်တဲ့အခါကျတော့ငါကယောက်ျားဖြစ်ရနေပါဖြစ်သွားတော့မိမဖြစ်သွားတယ်အဲ့ဒါကိုပဲဖုံးကညာတပါလုံးရကပြားတယ်လို့ပြောတာနော်အဲ့တော့ကာမကုံလိန်ညာပြောလို့ရှိရင်တော့ဘာဖြစ်မှာလဲတော့ရသေရသေရှိတယ်တဲ့ရသေကလိန်ညာပြီးပြောရလား မပြောဘူးလိန်ညာမပြောနဲ့မှန်တာကိုပြောရမယ်ယတိရဲ့เจ้าတကာရဲ့เจ้าမရဲ့သူတို့၃ယောက်ကအမှန်တိုင်းပြောတဲ့အတွက်ကြောင့်ဘာဖြစ်သွားတော့မွေစိတ်တွေပြည်သွားတယ်အရင်မတော့ရဘူးဆိုတာတော့လက်ဖြန်ညာမှာဟုတ်ဖို့မပြောနိုင်မယ်နော်အဲ့တော့၅ဘာတိလာကိုလုံအောင်ထိန်းလို့ရှိရင်မပြိုင်တရားကတော့ဖြစ်နိုင်ပါတယ်ဆိုတော့ပြိုင်မှရ၅ဘာတိလာလုံအောင်ထိန်းတယ်အဲ့တော့၅ဘာတိလာလုံလန်းမလုံလန်းစမ်းသက်ချင်တဲ့တရားမင်းကတခါတော့လူပြီးဆင်းလာပြီးတော့မပြိုင်နာလေးမှာငါးကလေးရောင်ဆောင်တယ်။ငါးကလေးကပက်လက်ကလေးလမ်းပြီးတော့မလှုပ်ဘူး။မလှုပ်တော့ဂျိုင်းမိုက်ရဲ့အော်ဒီငါးလေးကအသေးလေးထင်ပါတယ်ဆိုကောက်စားလိုက်။ကောက်စားမလို့လှုပ်တာပေါ့။သူကတရားမင်းကြီးဆီက၅ဘာတိလာယူပြီးတဲ့အချိန်ဆိုင်ပြီးတော့ငါးအရှင်ဘရော့မမစားတော့ဘူး။အလိုလိုတည်နေတဲ့ရေထဲမှာအသက်စီးသွားလို့သူ့အလိုလိုတည်နေတဲ့ငါးကိုပဲကောက်စားတယ်။ငါးအရှင်ကိုမစားတော့ဘူး။ငါးအသေးပဲစားတယ်။ငါးပါဏတိပါဒလုံအောင်ထိမ့်မယ်ဆိုပြီးတော့အဲ့နဲ့တရားမြတ်ငါးအသေးရောင်ဆောင်ပြီးတော့လာတော့ပထမတော့ငါးအသေးထင်ပြီးတော့ကောက်လိုက်တာပေါ့နှုတ်သေးတဲ့ဗစက်ထဲညူချတော့မယ်လို့လဲတဲ့ခါမှာငါးလေးကအမီးလေးလှုပ်လိုက်တော့ဩငါးလေးမသေးသေးပါပဲလားဆိုပြီးပြန်ချလိုက်တယ်မစားတော့ဘူးနောက်တစ်ခေါက်လာပြီးတော့စမ်းတယ်စားမယ်လို့လိုက်ရင်အမီးလေးလှုပ်တာတွေ့တော့မသေးသေးဘူးဆိုပြီးတော့ပြန်ချလိုက်တယ်မစားတော့ဘူးသုံးချိန်မြောက်လာစမ်းတယ်အမီးလေးလှုပ်တော့မစားတော့ဘူးဩဒီမပြိုင်တော့ငါးဘာတိလောက်ကိုတကယ်လုံအောင်ထိနေတာပါလားဆိုတော့မှအဲ့ဒီမှာငါးလေးကတရားမင်းပြန်ဖန်ဆင်းပြပြီးတော့တဲ့ရဲ့တီလာကိုမတ်သဇင်ရဲ့တီလာကိုစမ်းကျင်လို့အခုလိုလှုပ်လိုက်တာပါအခုအတိုင်းပဲဆက်ပြီးတော့ငါးဘာတီလာကိုလုံအောင်ထိန်းသွားပါအသက်သေးရင်သေးပါစေငါးဘာတီလာတော့အဖြစ်မခံဘူးဆိုပြီးတော့ထိန်းသွားပါဆိုတော့မပြိုင်ကငါးအသေးပဲရွေးစားတော့ငါးအသေးကလည်းအမြဲတမ်းပဲရမလဲနော်ငါးအရှင်စားမှရမှာပေါ့အသေးကတခါတလေမှပဲရတာဆိုတော့မပြိုင်လည်းပဲတဖြည်းဖြည်းနဲ့ပိန်ကပ်ပြီးတော့နောက်ဆုံးတော့သေသွားတယ်အာဟာရပြတ်ပြီးတော့သေသွားတယ်တကယ်လို့ငါအရှင်ကိုစားမယ်ဆိုရင်တော့မသိနိုင်ဘူးပေါ့ဒါပေမဲ့သူ့အသက်ကငါဘယ်တော့မှမတက်ဘူးဆိုပြီးတော့မတက်ဖဲနေပါတယ်တအားသမီးတို့လည်းချင်းကိုက်လို့ရှိရင်ရိုက်မှလားဖဲထုတ်လိုက်မှလားချင်းကိုက်လို့ရှိရင်တော့ငှက်ဖြားယောဂါဖြစ်လိမ့်မယ်ဆိုပြီးတော့ရိုက်လို့ရှိရင်တော့ငါးပါးတိလမလုံတဲ့လူဖြစ်သွားမယ်ငါးပါးတိလမလုံရင်တော့နတ်ပြည်တက်မှလားငရေကြမှလ
ား
ငရေကြမှချင်းကိုက်လို့ရှိရင်တော့သူများတွေငှက်ဖြားယောဂါဖြစ်လိမ့်မယ်လေတော့ချင်းငါတက်လိုက်တဲ့ပြန်ရောက်တတဝါတွေကိုကဲတင်ရရောက်တယ်ဆိုပြီးတော့တက်လိုက်လို့ရှိရင်လည်းနတ်ပြည်တက်မှလားငရေကြမှလား
င
ရေကြပါငရေပဲကြမှာပါတတော်သမီးတို့ကဗျိုင်းလားလူလား လူဆိုတော့ဗျိုင်းထက်ตาလားအောက်တန်းကြလားตาပ
ါ
ဗျိုင်းထက်ตาတာပေါ့ဗျိုင်းထက်အထက်တန်းကြတာပေါ့အဲ့တော့တရိษံတဲ့လူဆိုတော့လူကตาဟိုဗျိုင်းတောင်မှငါအရှင်ကိုမစားဘူးအသေးပဲစားတယ်ဆိုတော့တတော်သမီးတို့ကလည်းအသက်ရှင်နေတဲ့တတဝါတွေကိုတက်တင်လား မတက်တင်ဘူးမတက်တောင်မှနာကျင်အောင်လည်းပဲမညှင်းသေးတဲ့မူတချို့ဆိုလို့ရှိရင်ရှိတယ်လေပဇင်းလေးတွေဗာလေးတွေဖမ်းပြီးတော့ပဇင်းဖင်မှာမြက်ပင်လေးတွေထိုးပြီးတော့ပြန်လွှတ်တာနေမရှိဘူးလားရှိတယ်ဒီမြို့ရန်ကုန်မြို့မှာတော့ပဇင်းမရှိဘူးလားမသိဘူးနော်ရှိတယ်လှုပ်ဘူးလ
ား
လှုပ်ဘူးပါတယ်အဲ့ဒါပဇင်းဖင်ကိုမြက်ပင်နဲ့ထိုးလို့ရှိရင်နောင်ဘွားကြလို့ရှိရင်အဲ့ဒါတရေဖြစ်ပြီးတော့ဖင်ကိုဒုတ်ထိုးခံတဲ့တရေဖြစ်လိမ့်မယ်တဲ့နော်အဲ့ဒါရှိတယ်ဝတ္ထုရောင်လေးပုံပြင်လေးကိုတိုက်ရိုက်ရှိတယ်နော်အဲ့ဒါတရေတကောင်ရင်ဘွားတော့အဲ့လိုပဲပဇင်းလေးတကောင်ကိုမြက်ပင်လေးနဲ့ပဇင်းလေးရဲ့ဖင်ကိုမြက်ပင်လေးနဲ့ထိုးပြီးတော့ပြန်ထုတ်လိုက်တယ်ပဇင်းလေးရဲ့ပြန်တော့လေးမြန်လေးပြန်တော့မြက်ပင်လေးရဲ့လည်းဖင်မှာကပ်ပြီးတော့ပါသွားတာပေါ့အဲ့ဒါလေးကြီးပြီးတော့သဘောကျနောက်ဘွားသူတည်တဲ့ခါကျတော့တရေဖြစ်တယ်ပြိတ္တာဖြစ်တာပေါ့နော်တရေဖြစ်တဲ့ခါကျတော့မီးရဲရဲတောက်နေတဲ့တန်တခြင်းကြီးနဲ့တန်ဆူကြီးနဲ့ပေါ့တန်အချွန်ကြီးနဲ့ပေါ့တန်တုပ်အချွန်ကြီးနဲ့သူ့ဖင်ကိုအမြဲတမ်းထိုးခံရတယ်တဲ့နော်အဲ့ဒါဖင်နဲ့ထိုးခိုးထက်ကနေတေးသွားလိုက်ဒါမဲ့အကံမကုန်းတော့ပြန်ရှင်လာလိုက်နောက်ထပ်တစ်ခါမီးတောင်နေတယ်တန်ညုံကြီးနဲ့ဖင်ကိုအထိုးခံရလိုက်အဲ့လိုဖြစ်တတ်တယ်တချို့ရင်ကောင်လေးတွေလည်းနှိမ့်ဆက်တာမရှိဘူးလားရှိတယ်အိမ်မှာရှိတဲ့ကြောင်လေးတွေကိုလည်းအမျိုးမျိုးနှိမ့်ဆက်တယ်ကြောင်လေးကကိုယ်ပြန်မလုံနိုင်ဘူးဆိုပြီးတော့အမျိုးမျိုးကြောင်လေးကိုခြေောင်းနဲ့ကန်တာတို့ဟိုလုတ်ဒီလုတ်ဂုတ်ဆွဲပြီးတော့ဟိုလိန်ဒီလိန်စအဲ့လိုတွေရှိတယ်အဲ့လိုလို့ရှင်တာတော်တို့ဒုက္ခရောက်လိမ့်မယ်နော်ကြောင်လေးတွေလည်းမဆနဲ့ခွေးတွေကိုလည်းမနှိမ့်ဆက်နဲ့အဲ့ဒါခုနဖင်တုတ်ထုတ်ခံတဲ့တရေတာမှတ်ထားပြီတော့နော်အဲ့ဒါနဲ့ဂျိုင်းမလေးက၅ဘာတီလာကိုလုံအောင်ထိန်းပြီးတော့သေသွားတော့တရားမင်းရဲ့ကတော့တမ်းမဖြစ်သေးဘူးဘာဖြစ်လဲဆိုတော့ဗာရဏတိတီမှာတထေသမီးသွားဖြစ်တယ်ဘာသွားဖြစ်လဲတထေသမီးသွားဖြစ်တယ်တထေသမီးဖြစ်တော့လည်းပဲအရင်ဘဝအရှင်ရဲ့၅ဘာတီလာလုံအောင်စောင့်ထိန်းနေအဲ့ဒါတရားမင်းကြီးကသိတဲ့အခါကျတော့အဲ့ဒီတထေသမီးလေး16နှစ်အရွယ်မတ်တဆင်ပဲထားပါတော့မတ်တဆင်16နှစ်အရွယ်ရောက်တဲ့အခါနတ်ပြည်ကလေးဆင်းလိုက်ပြီးတော့ဖိုးကြီးကိုရောင်ဆောင်ပြီးတော့လာပြန်တယ်သူကအဲ့ဒါလှဲပေါ်မှာတခွားသီးတွေအပြည့်တင်လာတယ်တခွားသီးကရိုးရိုးတခွားသီးမဟုတ်ဘူးရွှေတခွားသီးတွေရွှေအစစ်နဲ့လုပ်ထားတဲ့တခွားသီးတွေမလို့ကျင်းဘူးလားလို့ကျင်းတယ်တခွားသီးရရင်တတသမီးတို့ဘာလို့မအောင်ရွှေတခွားသီးရရင်ရောင်းပြီးတော့ဘာဝယ်မှာတော့အဲ့တော့ရွှေတခွားသီးတွေလှဲနေအပြည့်တင်လာပြီးတော့ Hori got the quasi de view, so you do ora bono. The quasi de weja umula, so you slam your ora. Ora Luria Tuna to get the quasi young as Malu. She kicks her up, and then when I let she did, the show I ever imagine Savarine, get Dizavane at the quasi in Leme, Dizavali, Nosi Budabuso, and the quasi to Long Sadi Ashambo. Lejare, Lera Adi Puya Yore, San Elem Lenheimu, Berry Nelem Lenheimu, Bassan Elem Yangheimu, Joga Dilane Yama, Dila Shida Luma, Dita Quasi de Bima. So the Luria Bioja, Tila Sura Baro, Tila Sura Pulila, Tila Sura Mayangla, Tila Sura Wawa to do Gila, Tila Sura Bimilila and Mija Rare. Get out of the Mirula Damato, no? Tara the Mirula Tila Sura Diramala Baro Tila Sura Kujente, how down, no? Kune, no, Kanagua Leve, Kune Leve, Melodin, and Lodi Melodau, Tila Lucore, No Galeve, Mabioso, then Mabioso de Zagari, Mabioso Rago. ตีลาลูกขอเลยกูเนี่ยกูเนี่ยနှုတ်ကိုစောင့်ထိန်အောင်ဘာလို့ခေါ်လဲตีลาลูกขอတယ်တအားသမီးတို့ရတဲ့ตีลาဆိုတော့ဘယ်နှပါးตีลาတော့ဘာပါตีลาသူ့အသက်မတတ်ဘူးဆိုတော့လဲခန္ဓာကိုယ်ကိုစောင့်ထိန်တာပဲသူများကိုမလေးညာဘူးဆိုတော့လဲနှုတ်ကိုစောင့်ထိန်တာပဲမခိုးဘူးဆိုတော့လဲကိုယ်ကိုစောင့်ထိန်တာဗီယာလဲမတတ်ပါဘူးပေါ့နော်သူများကိုကာမဂုဏ်မပြောင်းမလောင်မစတာလဲကိုနှုတ်ကိုစောင့်ထိန်တာပဲ အဲ့တော့မှခုနမတ်သစင်လေးကကျမငါးပါးသီလလုံပါတယ်ကျမကိုပေးပါဆိုတော့မှအဲ့မှာငါးပါးသီလဆိုတာဘာလဲမေးလိုက်တာပေါ့မေးတော့မတ်သစင်ကဖြေးနိုင်တယ်မွေးကလေးကလည်းလုံအောင်စောင့်ထိန်နေဆိုတော့သူ့ကိုရွှေသခွားသီးတွေပေးလိုက်တယ်မေးအောင်ပေးခြင်းလို့ငါလာလာပါကွဲဆိုပြီးသူကတရားဖိုးရနေပြီးတော့တရားမင်းပြန်ဖန်ဆင်းပြလိုက်ပြီးတော့ရွှေသခွားသီးတွေငွေသခွားသီးတွေစိန်သခွားသီးတွေရတနာသခွားသီးတွေကိုအိမ်မှာထားလို သူရာဆိုလဲနတ်တစ်မျိုးပဲပေါ့လေအဲ့ဒီအသူရာနတ်ကြီးရဲ့စီမှာသူကအသူရာနတ်မင်းကြီးရဲ့သမီးသွားဖြစ်တာအသူရာနတ်မင်းကြီးရဲ့သမီးကနှစ်ဘဝလုံးဂျိုင်းဘဝမှာလဲ၅ဘာသီလာစောင့်ထိန်းတယ်တထေသမီးဘဝမှာလဲ၅ဘာသီလာစောင့်ထိန်းတဲ့အတွက်ကြောင့်ရုပ်ကအရန်ချောတယ်တဲ့သူ့အဖေအသူရာဘယင်ကြီးကငါသမီးနဲ့ဘသူနဲ့မှမတန်ဘူးဆိုပြီးတော့ဘသူမှဘသူနဲ့မှမပေးစားဘူးဒါပေမဲ့အရွယ်ရောက်လာတဲ့ခါကျတော့ငါသမီးယူချင်တဲ့လူယူပါစေဆိုပြီးတော့အဲ့ဒါပန်ကုန်ကြီးအကြီးလှုပ်လိုက်ပြီးတော့ငါသမီးကြိုက်တဲ့ကောင်လေးကိုဆွတ်လိုက်ပါဆိုပြီးတော့အသူရာတွေလူယူကာလာသားလူယူကာလာသားအသူရာတွေအကုန်လုံးစီဝေးပြီးတော့အဲ့ဒါပန်ကုန်ဆုပ်ပွဲကျင်းပတယ်အဲ့ဒီမှာတရားမင်းကြီးလည်းလှမ်းကြည့်တော့သိတော့တယ်ဟောမသစင်တော့ယောက်ျားရွေးတော့မယ်ပန်ကုန်ဆွတ်တော့မယ်ငါသွားပြီးတော့ပန်ကုန်အဆုတ်ခံမှာပဲဆိုပြီးတော့သူကအသူရာရောင်ဆောင်လိုက်တာပေါ့အသူရာအဖိုးအကြီးရောင်ဆောင်ပြီးတော့ဟိုးပိတ်တဲ့နောက်ဆုံးမှသွားနေလိုက်တယ်အဲ့တော့ပန်းကုန်းလေးပန်းကုန်းကြီးကိုမတ်တဇင်ကခြိုက်ပြီးတော့ဘသူဆွတ်ရမလဲကြည်လိုက်တဲ့ဟိုကြီးဒီကြီးဟိုအသူရာရဲ့ရုပ်ရည်လည်းပုံမလားပန်းမလားပေါ့ဒါပေမဲ့ तू ကဟိုနောက်ဆုံးမှထိုင်နေတဲ့တရားအိုကြီးပေါ့လေအသူရာအိုကြီးဟိုမင်းရွတ်တော်နေတဲ့အသူရာကြီးတွေ့လိုက်တဲ့ခါကျတော့မှသူ့ကိုပန်းကုန်းဆွတ်ပေးလိုက်တယ်အဲ့တော့ကျန်တဲ့အသူရာတွေကဝိုင်းလောင်ကြတာပေါ့ဟာအသူရာဘယင်ကြီးသင်ကားတော့သူ့တဲ့သမီးကိုဘသူနဲ့မှမတန်ဘူးဆိုအခုရွေးမဲ့ရွေးတော့လဲတကယ်ပယေတွေတွတ်နေတဲ့အဖိုးအယူမှရွေးပါလားဆိုပြီးတော့ထွက်သွားကြတယ်အရင်ဘဝတုန်းကดุดูနေခဲ့တာဆိုတော့မြင်းမြင်းချင်းပဲချစ်မိတယ်ဖြစ်သွားတာပေါ့เนาะကြားဘူးတယ်မလားမြင်းမြင်းချင်းပဲချစ်မိတယ်ဆိုတာလေအဲ့နဲ့အဖိုးကြီးရွတ်တော့နေတာကြီးမြင်းမြင်းပဲလေမြင်းမြင်းချင်းချစ်တာပဲသူကအဲ့ဒီတော့မှနောက်ကြတော့မှမတ်တဇင်ကိုလည်းပွေပြီးရောခုနအဖိုးအိုကြီးကတရားမင်းအသွင်ပြန်ဖန်ဆင်းပြပြီးတော့မှနတ်ပြူပြည့်တဲ့တဲ့ငါဟဲ့တရားဆိုပြီးတော့မတ်တဇင်ကိုပွေပြီးတော့နတ်ပြူကိုခေါ်သွားပါတယ်တဲ့เนาะနတ်ပြည်လည်းရောက်ရောမတ်တဇင်လည်းဘာဖြစ်သွားလဲတရားမင်းကတော့ကြီးဖြစ်သွားတယ်ဒီနေရာမှာတရတမီတို့မှတ်ဆရာကခုနအတူရာနဲ့တရားမင်းနဲ့ဆိုတာကအမြဲတမ်းရံဖြစ်နေကြတာမတည့်ကြဘူး။ဘာလို့မတည့်တာလဲဆိုတော့ခုန33ရောင်ဖိုးတကြတို့33ရောင်နတ်ပြည်ရောက်သွားတဲ့အချိန်မှာငကွားရှိနေတာကအတူရာတွေရှိနေတာ။တာဝရင်တနတ်ပြည်မှာအတူရာနတ်တွေရှိနေတာ။အတူရာနတ်တွေကခုနဖိုးတကြတို့33ရောင်နဲ့ရောက်လာရောဘောရာအစ်တတွေတူးတယ်ငါတို့နယူရလုပ်မယ်။ဟလာဘောရာအစ်တတွေကိုကြိုးဆိုမယ်ဆိုပြီးတော့သူကနတ်အရက်တွေစီစဉ်ထားကြတာနတ်ပြည်ယာတွေပေါ့။နတ်ပြည်ယာတွေနတ်အရက်တွေနတ်အမီးတွေနဲ့ပေါ့လေ။အဲ့လိုလှုပ်ထားတော့တရားမင်းကြီးကဖိုးတရားကသူ့တငယ်ချင်းတွေကိုမှားထားတယ်မင်းတို့အရက်မတောက်ကြနဲ့အရက်မတောက်ကြနဲ့ဆိုပြီးတော့ခိုးကောင်တွေပဲအရက်တောင်သူတို့ကမြေမြေပြောကြတာပေါ့သူတို့ကမတောက်ခဲနေတယ်ဟန်ပြပြီးတော့ပဲနေတယ်ခိုးကောင်တွေလည်းမူးလာပြီဆိုတော့အဲ့ဒီအသူဓာတွေကို6လောက်ကနေကင်ပြီးတော့သမုတ်ထရာတွေပြစ်ချလိုက်တယ်ပြစ်ချလိုက်တော့မှသူတို့ရဲ့ကံကြောင့်မလို့မြေမွတောင်ချင်းမှာအသူဓာနဲ့ပြီဆိုတာလေးပေါ်လာပြီးတော့သူတို့ကနေခွင့်ရသွားတာအဲ့ဒါဒီနေရာမှာကြည့်လိုက်ပေါ့အသူဓာတွေသမုတ်ထရာတွေပြစ်ချခံတာဘာလို့တော့အရက်တောက်လို့သူတို့ကတော့နတ်ပြည်မှာဆိုတော့နတ်အရက်တွေပေါ့နော်နတ်အရက်တွေနတ်ပြည်ယာတွေတောက်တဲ့ကြောင့်မူးသွားတဲ့အတွက်သူတို့နတ်ပြည်ကနေဆုတ်ခွာလိုက်ရတဲ့အသူရာတွေကနတ်တောက်နေတဲ့နတ်ပြည်မှာမနေရတော့ဘဲနဲ့သမုဒ္ဒရာအောက်ကိုရောက်သွားတယ်တားရသမီးတို့လည်းပဲဘီယာတောက်ရင်ဘာဖြစ်မှာလဲ တမောရီအကို6တောက်ကနေပြစ်ချခံရမှာအရဲတောက်ရင်ရော6တောက်ကနေစုံကိုင်းပြီးတော့ပြစ်ချခံရမှာနော်ဆူလိုတာတာရတိမီတို့အရဲတောက်လို့ရှိလို့ရှင်နော်အရင်အဖေကအဝင်ဝါကနေ6တောက်နဲ့စောင့်ကန်လိုက်လို့မြေကြီးပေါ်မှာမှောက်ရကြီးလဲသွားမှာနော်အသက်ကြီးလာလို့မိမယူလို့ရှိရင်လည်းမိမယောက်ျားမူးလာတယ်ဆိုပြီးတော့ဇမင်စောင့်ဆွဲပြီးတော့6တောက်ကနေဖခင်ကနေဖနာကနေပောက်ကန်လာလို့ရှိရင်ဘယ်ရောက်သွားမှာလဲအောက်ကျမ်းမြေကိုဒလိခန့်ခွေးကြသွားမှာအဲ့တော့ဘီရလည်းမတောက်နဲ့အရက်လည်းမတောက်နဲ့အတူတာတွေအရက်တောက်မိလိုက်တဲ့အတွက်ကြောင့်နတ်ပြည်ကိုသူတို့ပိုင်တဲ့နတ်ပြည်ကိုစွန့်လွှတ်လိုက်ရတယ်တဲ့တမောရီယာအောက်မှာပဲသွားပြီးတော့နေရတော့တယ်အဲ့ဒီလိုနဲ့နတ်ပြည်မှာဖိုးတကြလည်းနတ်တကြမင်းကြီးဖြစ်သွားတယ်ခုနကတော့မိမလေးယောက်ဘသူတွေတော့မဇဘဲမနှင်းစီမခွာညူမတဇင်သူတို့လေးယောက်လည်းပဲတကြမင်းရဲ့မိဖုရားကြီးတွေဖြစ်သွားကြပါတယ်ဘာလို့ဖြစ်သွားလဲလဲဆိုရင်ကုသိုလ်ကောင်းမှုတွေကြည့်လို့ကြလို့သူတစ်ပါးကိုကူညီကြလို့ဒါကြောင့်မလို့သားတို့သမီးတို့ပြောတာဗာတဲ့တော့တရားကောင်းစင်ကကူညီပါကွယ်ကလေးရဲ့သားတို့သမီးတို့တရားမင်းမဖြစ်ချင်ဘူးလား
ဖြစ်ချင်ပါတယ
်ဖြစ်ချင်လို့ရှိရင်တရားမင်းဖြစ်ကြအောင်အကျင့်က9မျိုးရှိတယ်တဲ့ဘယ်နှမျိုးရှိတဲ့တော့9မျိုးမာတာပိဋိပဒံပထမဆုံးအမိအဖကိုပြုစုလုပ်ကြရမယ်ကို့အဖေကို့အမေကိုပြုစုလုပ်ကြတဲ့သားသမီးဘာဖြစ်မှာလဲတော့တရားမင်းဖြစ်မှာသားတို့သမီးတို့ရဲ့အဖေတွေမိတွေကသားတို့သမီးတို့ပေါ်မှာကျေးဇူးမရှိဘူးလားမရ
ှိပါဘူး။
ဘာကျေးဇူးတွေရှိတော့
မွေးကျေးဇူး
။မွေးကျေးဇူးပြီးတော့ကျွေးကျေးဇူးပြီးတော့ကျောင်းသားပြည့်တဲ့ကျေးဇူး။ဟုတ်တယ်ကျောင်းသားပြည့်တဲ့ကျေးဇူးလည်းရှိတာပေါ့နော်။တိတ်တော်တာပဲသားကနော်။ဟုတ်တယ်မွေးလဲမွေးပေးတယ်လေ။ပြီးတော့ကျွေးလဲကျွေးတယ်အိမ်မှာထမင်းတွေပါလေကျွေးထားတယ်။အဝတ်စားတွေလည်းဝတ်ပွဲမပေးဘူးလား။မပေးပါဘူး။သားတို့သမီးတို့ရဲ့ဖေဖေတို့မိမိတို့ကအဝတ်စားဝယ်မပေးသားတို့သမီးတို့အခုဆိုဘယ်လိုနေရမှာတော့တုံးလုံးလေးနေရမှာတန်းလန်းလေးနေရမှာเนาะဟုတ်လားအဲ့တော့ဖေတို့မေတို့ကဝက်စားတွေဝယ်ပြီးလို့အင်ကြီးဝက်စားတွေနဲ့လှလှပပလေးနဲ့ရှိုင်းနေတာပေါ့เนาะအဲ့တော့စားစရာမရှိနဲ့တရက်သူမီတို့မိဘကသာမကြွေးဘူးလားဆိုငတ်ပြီးသေးတာကြာလာပြီမသားပေါ်တာကြာလာပြီเนาะဒါကြောင့်ဖေတို့မေတို့ရဲ့မွေးပေးတဲ့ကျေးဇူးတော့ခုချိန်မှာတရက်သူမီတို့တိတ်နားလဲခြင်းမှလည်းဥမာထမင်းကြွေးပေးနေတာ၄ဝက်စားဝယ်ပေးတာ၄အိမ်လေးမှာနေခိုင်းတာ၄အရင်ပြင်မောင်းထုတ်လိုက်လို့လမ်းပေါ်ရောက်နေတရက်သူမီတို့ဘယ်နဲ့လုံးလဲတောင်းစားရမှာเนาะအိမ်မှာနေပေးတာတွေကြောင်းထားပေးတာတွေဒီကျေးဇူးတွေရှိတယ်။ဒါကြောင့်ကျေးဇူးဆက်ရမယ်။အသက်ကြီးမှဆက်မှလားခုကလေးကဆက်မှလားအခုကလေးကဆက်မှဆိုတော့စာအုပ်ကြိုးစားလို့ရှိရင်လည်းမိဘကျေးဇူးဆက်တာပဲ။မိဘကိုကူညီလှုပ်ကြိုင်ပေးရင်လည်းမိဘကျေးဇူးဆက်တာပဲ။မိဘစကားနားထောင်ရင်လည်းမိဘကျေးဇူးဆက်တာပဲ။မိဘကျေးဇူးဆက်ရင်ငရေကြမှလားတရားမင်းဖြစ်မှလားခုလေးဇေထမဆိုင်တဲ့ခုတဲ့အသက်သိခါကြီးတဲ့ပုံကိုယ်ကြီးရိုးသေးလေးစားလို့ရှိရင်လည်းတရားမင်းဖြစ်တယ်သားတို့သမီးတို့အိမ်မှာအဖေအမေပြင်အဖိုးတွေဖွားတွေလည်းမရှိဘူးလားရှိတယ်ဥရောဒေါ်ရောမရှိဘူးလားကိုယ့်ထက်ကြီးတဲ့အကိုတွေအမတွေရောမရှိဘူးလားရှိတယ်အဲ့ကိုယ့်ထက်ကြီးတဲ့အကိုတွေအမတွေဥလေးတွေဒေါ်တွေအဖိုးတွေဖွားတွေကိုလည်းရိုးရိုးသေးသေးလေးလေးဆန်းဆန်းနဲ့ပြုစုရတယ်ကူညီရတယ်စောင့်ရှောက်ရတယ်တဲ့အကိုတွေအမတွေရဲ့စကားကိုလည်းနားထောင်ရတယ်အဲ့ဒါဆိုရင်လည်းဘာဖြစ်မှာလဲတရားမင်းဖြစ်မှာစကားပြောတဲ့အခါမှာလည်းချိုးချိုးသားသားပြောရတယ်တဲ့တင်းတင်းမွေ့မွေ့လေးပြောရတယ်ကြမ်းကြမ်းတန်းတန်းနဲ့ဆဲလို့ရှိရင်တရားမင်းဖြစ်မှလားငရဲကြမှာလားငရဲကြမှာမဆဲဘဲနဲ့ချိုးချိုးသားသားလေးပြောဆိုတယ်ရင်းရင်ကြည်ကြည်လေးပြောဆိုတယ်ဆိုရင်တရားမင်းဖြစ်မှာတာရုသမီးတို့ကိုတရားရောက်ကစကားပြောတဲ့အခါကျတော့အင်းလို့ပြောမှလားဟုတ်ကဲ့လို့ပြောမှလားလူကြီးတွေကပြောတဲ့အခါပဲဖြစ်ဖြစ်ဘယ်သူကပဲပြောပြောအဲ့လိုမပြောအောင်နော်ဘယ်လိုပြောရမှာလဲယောက်ျားလေးလေးဆိုရင်ဟုတ်ကဲ့ခမညာခမညာလေးလည်းထည့်အောင်ပေါ့နော်ဟုတ်ကဲ့ခမညာမိန်းကလေးလေးဆိုရင်ဟုတ်ကဲ့ရှင်ဘုန်းကြီးလေးနဲ့စကားပြောတဲ့ခါကျတော့ဘယ်လိုပြောမှာတော့တင်မဖရာနာမမဟုတ်လေမှန်ပါဖရာမှန်ပါအရှင်ဖရာပေါ့နော်ပြည့်ပြည့်စုံစုံပြောမယ်ဆိုရင်တော့မှန်ပါအရှင်ဖရာမနေ့တောင်းလည်းဖုံဖုံပြောခဲ့ပူပါတယ်ဖုံဖုံတို့ရဲ့ကျေးဇူးရှင်ဆရာတော်ကြီးကတော့တင်မဖရာလို့ပြောတာတိတ်မကြိုက်ဘူးဦးဇင်းတို့ဖုံဖုံနေကိုရင်လေးဦးဇင်းနေဆိုရင်ဖုံတင်မဖရာတို့လုံးဝမပြောရဘူးမှန်ပါအရှင်ဖရာဘယ်လိုပြောရလဲသားတို့သမီးတို့ကိုဖုံကြီးကစကားလေးတစ်ခုပြောလို့ရှိရင်မှန်ပါအရှင်ဖရာဒီလိုပြောရမှာနော်တင်မဖရာတို့ပြောလေရတော့ရပါတယ်မှန်ပါအရှင်ဖရာတို့ပြောရင်တော့ပိုကောင်းပါတယ်နော်အဲ့လိုစကားပြောဆိုတာလဲသူ့နေရာနဲ့သူပြောတတ်ရတယ်အဲ့လိုချိုးချိုးသားသားရင်းရင်းကြီးကြီးပြောလို့ရှိရင်တရားမင်းဖြစ်လိမ့်မယ်နောက်ပြီးတော့သူများကိုလည်းဂုံးမတိုက်ရဘူးတဲ့ဂုံးတိုက်တယ်ဆိုတာသိတယ်မလားသူများကိုတရားနဲ့တရားချစ်ခင်နေတယ်ပြီကွဲပြားသွားလို့တာတို့သူတို့ခုတကယ်ချင်းချင်းတွေမှာတချို့ကိုမုံတဲ့လူတွေမရှိဘူးလားရှိလို့ရှိရင်အဲ့ဒီကိုမုံတဲ့လူကိုကိုရှိတဲ့လူနဲ့မပေါင်းအောင်လည်းမလုပ်ဘူးလား ဟုတ်တယ်ကိုချစ်တဲ့လူကဟိုကိုမုန်းတဲ့လူလည်းမပေါင်းဆိုပြီးတော့နေဟိုကောင်မဘယ်လိုပြောနေလဲဟိုကောင်ကဘယ်လိုပြောနေပြောတော့ကိုချစ်တဲ့လူကလည်းကိုကိုတကယ်ပြောတယ်ထင်ပြီးတော့ဟိုလူလည်းမခေါ်တော့ဘူးအဲ့လိုတယောက်နဲ့တယောက်မခေါ်တဲ့လူခေါ်နေကြတဲ့လူတွေမခေါ်အောင်လုပ်တာကိုဘာလုပ်တယ်လို့ခေါ်လဲဂုံးတိုက်တယ်လို့ခေါ်တယ်သူများကိုကွဲပြားသွားအောင်လုပ်တာပေါ့တယောက်နဲ့တယောက်ချစ်နေတာကိုမချစ်တော့အောင်လုပ်တာအဲ့လိုလုပ်တဲ့ပုဂ္ဂိုလ်ကငရဲလဲကြတယ်ဖြစ်တရားဘဝမှာလည်းသွားမလှတော့ဘူးသွားကျဲတယ်တဲ့တယောက်နဲ့တယောက်ဆက်ဆံရင်ကျဲအောင်လုပ်တဲ့အတွက်ကြောင့်ဖြစ်တရားဘဝမှာဘယ်လိုဖြစ်တဲ့တော့သွားကျဲတယ်သွားမလားသွားကျဲတဲ့ကလေးတွေကရင်ဘွားတော့သူများကိုဂုံးတိုက်ခဲလို့တဲ့နော်အဲဒါကြောင့်သူများတွေတရားနဲ့တရားမခေါ်အောင်မပြောအောင်မလုပ်ရဘူးနောက်တစ်ချက်ကမနှမျောရဘူးတဲ့နောက်တစ်ခုကဗါတဲ့တော့ဒါတို့သူတို့ကိုကိုကိုမုံလေးကိုနှမျောပြီးတော့ဘယ်သူမှမပေးနိုင်ဘူးမကြွေးနိုင်ဘူးဆိုတော့တရားမဖြစ်ဘဲနဲ့ငရဲပဲရောက်လိမ့်မယ်တဲ့ကိုရှိတဲ့ဟာလေးကိုပေးရမယ်ကျွေးရမယ်အလှူဒါနတွေပြုလုပ်ရမယ်ကိုသမင်းစားတဲ့အခါမှာလည်းကိုရတဲ့ဝေစုလေးကိုအဖေမေတွေကိုဥချပြီးလှူရမယ်အဲ့လိုဆိုရင်တရားမင်းဖြစ်နိုင်ပါတယ်နောက်တစ်ခုကမလိမ်ညာရဘူးတဲ့စကားကိုမှန်မှန်ကန်ကန်ပြောဆိုရမယ်အဲ့ဒါဆိုရင်လည်းတရားမင်းဖြစ်နိုင်ပါတယ်နောက်တစ်ခုကလည်းဒေါသမကြီးရဘူးတဲ့သားတို့သမီးတို့ဒေါသကြီးရင်ငရဲကြမှာလားတရားမင်းဖြစ်မှာလားငရဲကြမှာဒေါသမကြီးပဲနဲ့စိတ်မဆိုးပဲနဲ့စိတ်မတူပဲနဲ့ခွင့်လွတ်နိုင်နေဆိုရင်တော့ငရဲမကြပဲနဲ့တရားမင်းဖြစ်ပါလိမ့်မယ်အဲ့တော့တရားမင်းဖြစ်ရှင်နံပါတ်1ဘာလို့ရမှာလဲမိဘကိုလုံကျွေးရမယ်တရားမင်းဖြစ်ရှင်နံပါတ်1ဘာလို့ရမှာလဲမိဘကိုပြုစုရမယ်နံပါတ်2ကြီးသူကိုယူတည်ရမယ်ဒါတဲ့တော့ကြီးသူကိုယူတည်ရမယ်နံပါတ်3ကစကားကိုချိုချိုသာသာပြောဆိုရမယ်နံပါတ်4ကသူများကိုဂုံးမတိုက်ရဘူးနံပါတ်5ကမနှမျောရဘူးလှူအပ်တန်းရတာကိုဝါသနာပါရမယ်နောက်တစ်ခုကစကားကိုလိန်ညာပြီးမပြောရဘူးအမှန်တိုင်းပြောရမယ်နောက်တစ်ခုကဒေါသမကြည်ရဘူးအဲ့ဒီခုနှစ်ချက်နဲ့ပြည့်စုံရင်သားတို့သမီးတို့တရားမင်းဖြစ်နိုင်ပါတယ်သားတို့သမီးတို့အားလုံးတရားမင်းဖြစ်ကြောင်းကျင့်စဉ်နေနဲ့ပြည့်စုံကြတဲ့အတွေ့ကိုယ်ချင်းချင်းတငယ်ချင်းချင်းချင်းလည်းတယောက်ကိုတယောက်ကူညီမိဘကိုလည်းကူညီအဖိုးအဖွားတွေလည်းကူညီသွားရင်လာရင်တွေ့တဲ့ကြုံတဲ့ပုဂ္ဂိုလ်တွေဒုက္ခရောက်နေတာတွေ့ရင်လည်းကူညီတဲ့ပညာရှိသူတော်ကောင်းလေးတွေဖြစ်ပြီးတော့တရားမင်းတွေလည်းဖြစ်ကြပါစေနိဗ္ဗာန်ကိုလည်းမြန်မြန်ရောက်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ဘုန်းဘုရားတရားကိုဤကုန်းချုပ်ပါတယ်သားတို့သမီးတို့အားလုံးသူတော်ဘာကိုကူညီတဲ့ပညာရှိသူတော်ကောင်းလေးတွေဖြစ်ကြပါစေကိုစိတ်နှဖြာဘေးရန်ကွာချမ်းသာကြပါစေယောဂယံဘေးကင်းစင်ဝေးရိမ့်ကြပါစေကိုစိတ်နှဖြာပေးရန်ကွာချမ်းသာကြပါစေသောကယံပေးကင်းစင်ဝေးရိမ့်ကြပါစေကိုစိတ်နှဖြာပေးရန်ကွာချမ်းသာကြလိုက်စုဖရာတပည့်တော်တို့
ဖရာတပည့်တော်တို့
ယနေ့ယခု
ယနေ့ယခု
ပြုလုပ်အားထုတ်ရသော
ပြုလုပ်အားထုတ်ရသော
ပေးလှူရသော
ပေးလှူရသော
ဒါနကုသိုလ
်ဒါနကုသိုလ
်စောင့်ထိန်ရသော
စောင့်ထိန်ရသော
သီလကုသိုလ်
သီလကုသိုလ်
ပွားများရသော
ပွားများရသော
ဘာဝနာကုသို
လ်
ကူညီရသော
ကူညီရသော
ဝိယာဝိသကုသို
လ်ဝိယာဝိသကုသိုလ
်တရားနာရသော
တရားနာရသော
ဓမ္မတဝနာကုသိုလ
်ဓမ္မတဝနာကုသိုလ
်တရားဟောရသော
တရားဟောရသော
ဓမ္မဒေသနာကုသိုလ်
ဓမ္မဒေသနာကုသိုလ
်အစရှိသော
အစရှိသော
ကုသိုလ်ကောင်းမှု
ကုသိုလ်ကောင်းမှု
အစုစုသည
်အစုစုသည
်ဆင်းရဲငြိမ်းရာ
နိဗ
္ဗာန်ချမ်းသာ၏
နိဗ္ဗာန်ချမ်းသာ၏
အထောက်အပံ
့ထောက်အပံ့
ဖြစ်ပါစေတည
်း
ဤကောင်းမှုတို့၏
ဤကောင်းမှုတို့
၏အဖို့ဘာဂကို
အဖို့ဘာဂကို
ဤပဝင်းခြင်း၌
ဤပဝင်းခြင်း၌
ရှိကြကုန်သော
ရှိကြကုန်သော
ပုဂ္ဂိုလ်တ attva များနှင့်တကွာ
ပုဂ္ဂိုလ်တ attva များနှင့်တကွာ
ဖိဖိမိမိ
ဖိဖိမိမိ
ဖူဖူဖွားဖွားဥဥတော်တော
်ဥဥတော်တော်
ကိုကိုမမတို့နှင့်တကွာ
ကိုကိုမမတို့နှင့်တကွာ
စ ัจจวะละอนันตะ၌
ช
ีจากงโต
ลู
ณะเผม
า